Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2025ခုနှစ်စက်တင်ဘာလ24ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 32 kHz 9339 line meter 40 kHz 9433 line meter 49 kHz 63433လို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတို့ရရှင်အားလုံးကြည်သာရှင်လန်းကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီမနက်မှာထုတ်ချတဲ့သတင်းတွေကတော့ပိုယဟမင်းကြီး Francis ဟာစပိန်သာသနာပြုကိုဝါရှင်တန် DC မြို့မှာရှိတဲ့ဘုရားကျောင်းမှာသူတော်စင်ပြုခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ဘိုရင်းလေရင်အဆင့်300ဝယ်ယူမယ်လို့အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့တရုတ်သမ္မတရောက်ရှိနေတဲ့အချိန်မှာပဲပြောကြားလိုက်ပါတယ်မကြာခင်ကျင်းပဖို့ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပိုယဟမင်းကြီးမင်ကွန်းပြောကြားဖို့ရှိသလိုမြန်မာနိုင်ငံကလည်းနိုင်ငံခြားရေးဝန်ကြီးဦးနာမောင်လည်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာအပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာဆိုရင်တော
့ You remind us that in the eyes of God our measure as individuals and our measure as a society is not determined
by Washington DC မြို့တော်မှာရောက်ရှိနေတဲ့ပိုယဟမ်းမင်းကြီးကိုအင်ဗီရောကကြိုဆိုတဲ့အခမ်းအနားမှာသမ္မတအိုဘားမာပြောဆိုသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရပါမယ်အဲ့ဒီပြင်သမ္မတဦးသိန်းစိန်လက်ထက်ဒီမိုကရေစီရေးနဲ့လူခွင့်ရေးဆောင်ရွက်ချက်တွေအကြောင်းမှတ်တမ်းတင်ဗီဒီယိုတွေအပေါ်တုံ့ပြန်ပြောဆိုချက်အကြောင်းတွေနောက်ပြီးတော့လူမျိုးတုံးအစုလိုက်ပြုံလိုက်တက်ဖြတ်နေတဲ့အပေါ်မှာဒရီပေးထုတ်ပြန်ခဲ့တဲ့တမ်းပီတီစီးရင်းထဲမှာမြန်မာနိုင်ငံပါဝင်နေဆိုတဲ့အကြောင်းအပါအဝင်တရုတ်သမ္မတရဲ့အမေရိကန်ခီးစဉ်စာတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုကြားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲကောင်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
ပိုယဟမင်းကြီး Francis ဟာလက်ရှိအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တီရှိယာနေရာမှာကက်သလစ်ဘာသာတရားပြန့်ပွားအောင်18ရာစုနှစ်တုန်းကတာဝန်ထမ်းဆောင်ခဲ့တဲ့စပိန်သာသနာပြု Junipero Serra ကို Washington DC မြို့မှာရှိတဲ့ဘုရားကျောင်းမှာသူတော်စင်ပြုခဲ့ပါတယ်။ Basilica of the Immaculate Conception လို့ခေါ်တဲ့အဲ့ဒီဘုရားကျောင်းမှာပြုလုပ်မဲ့သူတော်စင်ဝတ်ပြုဆုတောင်းပွဲကိုတော့ဘုရားကျောင်းအပြင်မှာကျင်းပမှာဖြစ်ပြီးပိုယဟမင်းကြီးကစပိန်ဘာသာစကားနဲ့တရားဟောမှာဖြစ်ပါတယ်။ဒါဟာအမေရိကန်မျိုးပေါ်မှာပထမဆုံးအကြိမ်သူတော်စင်ပြုပေးတာလည်းဖြစ်ပါတယ်။ဒီဝတ်ပြုဆုတောင်းပွဲကို AP တပ်ပေါင်း 25,000 လောက်တက်ရောက်ကြမှာဖြစ်ပြီးထောင်ထဲချီတဲ့ကနတရောက်ခွင့်လက်မှတ်တွေကိုကယ်လီဖိုးနီးယားပြည်နယ်က Hispanics တွေအတွက်တည်ထောင်ဖယ်ထားပေးပါတယ်။ Roman Catholic ဘာသာပြန်ပွားရေးအတွက်သာသနာပြုခဲ့တဲ့ Serra ကိုသူတော်စင်ပြုမဲ့အကြောင်းပိုယဟမင်းကြီးကဇန်နဝါရီလမှာကြေညာခဲ့တာပါ။ Serra ဟာ Conquistador Spain နဲ့ချဲ့တင်တဲ့အတူလိုက်ပါပြီးကယ်လီဖိုးနီးယားပြည်နယ်အတွင်းခရီးယန်ဘာသာပြန်ပွားအောင်လှုပ်ဆောင်ခဲ့သူဖြစ်သလိုပြည်နယ်အတွင်းသာသနာပြုဌာနပေါင်း20ခုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်။ပိုယဟမင်းကြီးဟာဗုဒ္ဓနေ့မနက်ပိုင်းမှာအမေရိကန်သမ္မတအင်ဂျီတော်ကိုတွားရောက်ပြီးသမ္မတဘာရက်အိုဘားမာနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အင်ဗီရိုဝင်းထဲမှာပဲမင်းကွန်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့ဝါရှင်တန်ဒီစီမြို့မှာရှိတဲ့ National Cathedral ဘုရားကျောင်းမှာဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။ဒီကနေ့ကြာသပတေးနေ့မနေ့မှာတော့အမေရိကန်လွှတ်တော်နေရာပေါင်းရှိမှာပိုယဟမင်းကြီးမင်းကွန်းပြောကြားမှာဖြစ်ပါတယ်
။တရုတ်ကုမ္ပဏီတွေဟာဘုံရင်ချက်လင်းအစင်း300ဝယ်ယူဖို့သဘောတူညီခဲ့တယ်လို့ဘုံရင်ကုမ္ပဏီကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီထဲမှာ737လေယာဉ်အစင်း250နဲ့ကိုရီးယားချက်လေယာဉ်အစင်း90လို့ပါဝင်ပြီးလေယာဉ်တွေဟာဒေါ်လာ38ဘီလီယံခန့်တည်တံ့မှုရှိတယ်လို့သိရပါတယ်။တရုတ်သမ္မတရှီကျင့်ပင်ဟာဝါရှင်တန်ပြည်နယ်ဆီယက်တဲမြို့မြောက်ဘက်မှာရှိတဲ့ Ever လေယာဉ်စက်ရုံရဲ့ Boeing ဝန်ထမ်း600ကျော်ကိုမိန့်ခွန်းပြောကြားနေစဉ်အတွဲမှာအခုလိုစာရင်းတင်လေယာဉ်တွေမှာယုံမဲ့စီစဉ်ကိုကြေညာလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ရှင်ဟွာရဲ့သတင်းပေးပို့ချက်အရဒီသဘောတူညီချက်မှာအမေရိကန်လေယာဉ်ထုတ်လုပ်ရေးလုပ်ငန်းကြီးကိုတရုတ်နိုင်ငံမှာစက်ရုံတည်ဆောက်ဖို့တိုက်တွန်းထားတာလည်းပါပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းကရှိဟာအမေရိကန်နိုင်ငံနဲ့တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေနဲ့အမှုဆောင်အရာကြီးရှိချုပ်30ပါဝင်တဲ့လုပ်ငန်းရှင်အုပ်စုတွေနဲ့တွေ့ဆုံနေခဲ့ပါတယ်။ဒီထဲမှာ Boeing, Microsoft, Starbucks, Amazon, Apple, IBM နဲ့ General Motor ကုမ္ပဏီတွေကအမှုဆောင်အရာရှိချုပ်တွေပါဝင်ပြီးတရုတ်နိုင်ငံဟာစီးပွားရေးထပ်ပြီးတိုးတက်လာတဲ့ပတ်သက်လို့ပုံမလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိဖို့ကြိုးစားနေတယ်လို့ရှီကပြောကြားခဲ့ပါတယ်။
ဥရောပတိုက်တွင်အလုံးရင်းနဲ့ဝင်ရောက်လာနေတဲ့ရွှေပြောင်းဒုက္ခသည်တွေပြည်ပခါကိုဘလူးကိုင်းတွေဖြည့်ရှင်မလဲဆိုတာနီးလန်းရှာဖို့အတွက် EU ဥရောပသမဂ္ဂရဲ့ခေါင်းဆောင်တွေဟာ Brussels မြို့မှာဗုဒ္ဓဟူးနေ့ကအရေးပေါ်စီအိုဝဲကျင်းပခဲ့ပါတယ်။စီးရီးယားပြည်ပခါကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့တူရကီနဲ့တခြားနိုင်ငံတွေကိုအကူအညီပေးရေးအပါအဝင်ဒေတာရွင့်နေဇတ်တွေတင်းကျပ်စွာထိန်းချုပ်ရေးကိစ္စရပ်တွေကို EU ခေါင်းဆောင်တွေဆွေးနွေးကြကြတာဖြစ်ပါတယ်။အဖွဲ့ဝင်28နိုင်ငံအကြားဒုက္ခသည်1,200ကိုခွဲထားတဲ့လက်ခံသွားကြဖို့ EU ပြည်ထောင်စုဝန်ကြီးတွေကအင်္ဂါနေ့မှာမဲခွဲဆုံးဖြတ် ဲ့တဲ့ဂျာကပဲဥရောပတိုက်တဲ့အလုံးရင်းနဲ့ဝင်လာနေတဲ့ဒုက္ခတွေကိုဘလို့ကင်တွယ်ဖြစ်ရှင်းကြမလဲဆိုတဲ့အပေါ် EU ခေါင်းဆောင်တွေအကြားသဘောထားကွဲပြားနေစေဖြစ်ပါတယ်။ခွဲရန်စနစ်နဲ့လက်ခံရေးမဲခွဲဆုံးဖြတ်တဲ့နေရာမှာကန့်ကွက်မဲ့ပေးခဲ့တဲ့ Slovakia နိုင်ငံကတော့ဒုက္ခတွေတရားမှလက်ခံမှာမဟုတ်ဘူးလို့ပြောဆိုလိုက်ပြီးအဲ့ဒီအစီအစဉ်ကိုစင်ခေါ်တဲ့အနေနဲ့တရားဆက်ဆုပ်သွားမယ်လို့ပြောပါတယ်။ Hungary ဝန်ကြီးချုပ် Viktor Orbán ကလည်းခွဲရန်စနစ်ဟာစိတ်ပိုင်းဆိုင်ရာနေချက်ဝါဒဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးခွဲရန်စနစ်ကိုထောက်ခံတဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကိုတက်ခတ်ခဲ့ပါတယ်
။မမှန်ကန်တဲ့သတင်းတွေဖြန့်ချီမှုဆွဲချက်နဲ့ထောင်ဒဏ်ကြခံနေရတဲ့အယ်ဂျာဇီးယားသတင်းနောက်နှစ်ဦးအပါအဝင်အကျဉ်းသားတရားကိုအီဂျစ်သမ္မတအဘ်ဒူဖာတက်အယ်စီစီဟာဗုဒ္ဓဘူးနေကပြစ်ဒဏ်တွေကနေလွတ်ငင်းချမ်းသာခွင့်ပေးလိုက်ပါတယ်။ကနေဒါနိုင်ငံကအယ်ဂျာဇီးယားသတင်းတောင်မိုဟာမက်ဖာဟီကထောင်ကနေလွတ်မြောက်လာလို့သူ့အနေနဲ့ပျော်ရွှင်ပြီးအီဂျစ်နိုင်ငံမှာသတင်းလွတ်လပ်ခွင့်အပြေအဝရဖို့ဆက်ပြီးတိုက်ပွဲဝင်သွားမယ်လို့ပြောခဲ့ပါဗျ။ဖာမီနဲ့မိုဟာမက်တို့နှစ်ဦးဟာမတရားအသိပညာခံထားရတဲ့မွတ်စလင်ညီနောင်များအဖွဲ့ပါတီကိုထောက်ခံပြီးသတင်းအမှားတွေရေးသားဖန်တီးခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဩဂတ်လကထောင်ဒဏ်3နှစ်ထိချမှတ်ခံခဲ့ရတာပါ။မွတ်စလင်ဘရသာဟုလို့ခေါ်တဲ့ပါတီဟာ2013ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးဖြုတ်ချခံရတဲ့သမ္မတဟောင်းမိုဟာမက်မော်စီရဲ့ပါတီဖြစ်ပါတယ်။အခြားပြစ်ဒဏ်ချမှတ်ခံရတဲ့ journalist အုပ်ဖြစ်တဲ့ Australia နိုင်ငံသား Peter Christie ကတော့ဒီနေ့စောစောပိုင်းကပဲအီဂျစ်ကနေပြန်ပို့ခံခဲ့ရပြီမဲ့သူလည်းပြစ်ဒဏ်လွန်ကျင်းချမ်းသာခွင့်ရတဲ့ထဲမှာပါအောင်ပါတော့မသိရသေးပါဘူး။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာကုလသမဂ္ဂမှာချင်းပတ်မဲ့နှစ်ပတ်လည်အထွေထွေညီလာခံအတွက်ကမ္ဘာခေါင်းဆောင်တွေတဖြည်းဖြည်းနဲ့ရောက်လာနေကြပါပြီကုလသမဂ္ဂအထွေထွေညီလာခံချင်းပတ်တဲ့နှစ်90မြောက်အခါသမယနဲ့လည်းတိုက်ဆိုင်နေတဲ့ဒီအထွေထွေညီလာခံကိုနိုင်ငံပေါင်း150ကျော်ကသမ္မတတွေဝန်ကြီးချုပ်တွေနဲ့ခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်လက်ရှိအမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပေါ်ယံဟန်မင်းကြီး Francis ဟာငတ်မို့ခေါင်းပေါင်းမှုတက်ဖြည့်ရေးထိတိညီလာခံမတိုင်ခင်ကုလသမဂ္ဂအထွေထွေနယူးယောက်မြို့ကိုစက်တင်ဘာလ25ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။ပိုယမ်းမင်းကြီးဟာကုလသမဂ္ဂဝန်ထမ်းတွေကိုတီးကြအမှာစကားပြောကြမှာဖြစ်ပြီးအရင်ကတုံ့ပြန်တိုင်တွေ့ဆုံမှုခဲ့တဲ့အတွင်းမှုချုပ်ဘန်ကီမွန်းနဲ့လည်းတီးတန့်တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာတော့ပိုယမ်းမင်းကြီးဟာအထွေထွေညီလာခံမှာမင်းငွန်းပြောကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကတော့နိုင်ငံသားဝန်ကြီးဦးဝလာမောင်နဲ့ဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာအထွေထွေညီလာခံကိုတက်ရောက်ကြမှာဖြစ်ပါတယ်။ဦးနာမောင်လည်းဟာနယူးယောက်မြို့မှာ Council of Foreign Affairs ဌာနကဦးဆောင်ပြုလုပ်မဲ့ Reform and Democratization in Myanmar မြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုနဲ့ Democracy အသွင်ကူးပြောင်းရေးဆိုတဲ့ကောင်းစင်နဲ့ဒီကနေ့စက်တင်ဘာလ24ရက်နေ့မှာပြုလုပ်မဲ့ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဟာလည်းသူ့ဖွဲ့စည်းထားတဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့အစည်းအဝေးကိုလာမယ့်စက်တင်ဘာလ29ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်
။မလေးရှားဆိုရပိုင်းရင်းနှီးမြှုပ်နှံမှုရမောင်ငွေနဲ့သက်ဆိုင်တဲ့ငွေကြေးခေါ်အားချမှုတွေပြုလုပ်နေတယ်ဆိုတဲ့ဆက်ဆဲပြောဆိုမှုတွေနဲ့ပတ်သက်ပြီးFBI ဆိုခေါ် American ဘဟုအစိုးရထောက်လှမ်းရေးဌာနကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီလို့ဒီမှုနဲ့နှိစက်တဲ့အတိုင်းဝိုင်းကိုကိုကာပြီး Wall Street Journal မှာဖော်ပြထားပါဗျ။မလေးရှားနိုင်ငံမှာအရေးပါတဲ့2013ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာအစိုးရပိုင် One Malaysia Development Bahar ယင်းနှိမ့်ညွတ်မှုရမုံငွေတဲကနေဝန်ကြီးချုပ် Najib Razak ကသူ့ရဲ့ကိုပိုင်ဘဏ်အကောင့်တွေကို American Dollar 300အထိလွှဲပြောင်းပေးခဲ့တဲ့အကြောင်းမလေးရှားအစိုးရရဲ့စုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ် Najib ရဲ့ဘဏ်အကောင့်တွေကိုငွေလွှဲပြောင်းပေးခဲ့တယ်ဆိုတဲ့ကိစ္စကိုစတင်ဖော်ထုတ်ပြောဆိုခဲ့တဲ့လက်ရှိအာဏာရပါတီဝင်ဟောင်းကိုဒီမိုကရေစီလုပ်ငန်းစဉ်ပြက်ပြားအောင်လှုပ်ဆောင်မှုနဲ့ဖမ်းဆီးလောက်ပြီးတဲ့နောက်အခုလို FBI ရဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ပေါ်လာခဲ့တာပါ။ဝန်ကြီးချုပ်ရဲ့ဘဏ်ထဲမှာငွေလွှဲပြောင်းရမှာစင်ကာပူဘဏ်တစ်ခုနဲ့ American Welfare Group ဘဏ်ကနေတစင်ပြုတ်လုခဲ့တာလည်းတွေ့ရတယ်လို့သိရပါတယ်။ဝန်ကြီးချုပ်ထံငွေလွှဲပြောင်းပေးမှုကိုစုံစမ်းပေးဖို့အမေရိကန်အာဏာပိုင်တွေကိုတိုက်တွန်းပြောဆိုဖို့နယူးယောက်မြို့ကိုမထွက်ခွာခင်မလေးရှားမှာခရိုအော်ဒင်အဗ်ဒူဟူဆိုင်အဖမ်းခံလိုက်ရတာဖြစ်တယ်လို့သူ့ရဲ့ရှင်နေမတ်တီယာချန်စ်ကပြောကြားခဲ့ပါတယ်
မလေးရှားနိုင်ငံတော်ဝင်ရဲတပ်ဖွဲ့ဟာထိုင်းနိုင်ငံဘန်ကောက်မြို့မှာဖြစ်ပေါ်ခဲ့တဲ့ဘုံးပေါက်ကွဲမှုမှာပါဝင်ပတ်သက်ခဲ့တယ်လို့တန်တရားရှိခံရသူ၈ဦးကိုပို့ထုနေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အတိအပြုပြောကြားလိုက်ပါတယ်။အဲ့ဒီထဲက၄ဦးကိုပြီးခဲ့တဲ့အပတ်ကဖမ်းဆီးလိုက်တာဖြစ်ပြီးကျန်တဲ့၄ဦးကိုတော့ပြီးခဲ့တဲ့ရဲတပ်ဘက်ကုန်ပိုင်းမှာဖမ်းဆီးလိုက်တာဖြစ်ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်နေတဲ့အတွက်ဖမ်းဆီးခံထားရသူ၈ဦးနဲ့၄ဦးဟာနိုင်ငံသားတွေဖြစ်ပြီးအ ਨੇ ဆုံး၁ဦးဟာဝိဂါလူမျိုးဖြစ်တယ်လို့ယုံကြည်ရတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောပါတယ်။
အသက်ကောက်ခံခဲ့တဲ့နိုင်ငံရေးစစ်တမ်းတစ်ခုအရအမေရိကန်ဒီမိုကရက်တရဲ့လေးပုံတစ်ပုံလောက်ဟာရွေးကောက်ပွဲဝင်မှုမကျင်ညာသေးတဲ့လက်ရှိဒုတိယသမ္မတဂျိုးဘိုင်ဒန်ကိုပါတီကိုစားပြုပြီး2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်သမ္မတကိုယ်စားလှယ်လောင်းပြုတ်ဝင်အရွေးခံစေချင်ကြတယ်လို့ဆိုပါတယ်။ Bloomberg သတင်းဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်တဲ့စစ်တမ်းအရစစ်တမ်းဖြည့်ဆို့ခဲ့ဒီမိုကရက်တီရဲ့33ကြာခိုင်နှုန်းကရခိုင်နိုင်ငံသားရဲ့ဝန်ကြီးဟောင်း Hillary Clinton ကိုထောက်ခံကြပြီး Joe Biden ကိုထောက်ခံမှု25ကြာခိုင်နှုန်းနဲ့တတိပုဂ္ဂလအမတ်တဦးဖြစ်တဲ့အမတ်ဘာနီဆန်ဒါကိုထောက်ခံမှု24ကြာခိုင်နှုန်းရှိခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုရဲကောင်တို့တင်ပြသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းလွှာတွေကိုနားဆင်ကြဖို့အချိန်ရောက်လာပါပြီ6ရက်ကြာခီးစဉ်ဖြစ်အမေရိကန်ပြည်ထောင်စုမှာရောက်ရှိလာခဲ့တဲ့ပူဟမ်မင်းကြီးဖရန်စစ်စကိုအမေရိကန်သမ္မတဘရက်အိုဘားမားကအင်ပီရိုမှာမနေ့ကနှွေးထွေးစွာကြိုဆိုခဲ့ပါတယ်ခမန်းကြီးလူပေါင်း1000ခွဲကျော်လောက်ပူဟမ်မင်းကြီးကိုကြိုဆိုနှုတ်ဆက်ခဲ့ကြတဲ့ဝါရှင်တန် DC မြို့တော်ကနေ VOE သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုမန္နနာချမ်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
အင်မြူရာတောင်ဘက်မြက်ခင်းပြင်မှာဂုံတရရှိပုဂ္ဂိုလ်တွေနဲ့ဧည့်သည်တော်တွေစုဝေးခဲ့ကြခြင်းပုံဟန်းမင်းကြီးဖရန်စစ်ကလည်းဝါရှင်တန်ကဗာတီကန်တန်ရုံးအပြင်ကိုထွက်လာပြီးကြိုဆိုဖို့စောင့်ဆိုင်းနေသူတွေကိုနှုတ်ဆက်ခဲ့ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားရောဇနီးမောင်နှံကလည်းပုံဟန်းမင်းကြီးကိုအင်မြူရာမှာတည်ယဝင်လက်ခံကြိုဆိုခဲ့ကြတာပါဒီနောက်သမ္မတအိုဘားမားကပုံဟန်းမင်းကြီးရဲ့ပြိုင်ဘက်ကင်းလာတဲ့အရေးချင်းတွေနဲ့ပတ်သက်ပြီးတော့အခုလိုမှတ်ချက်ပေးပြောဆိုသွားပါတယ်
You remind us that in the eyes of God our measure as individuals
ဖျားသခင်ရှေ့မှာမှာတူးချင်းစီအနေနဲ့ပဲဖြစ်ဖြစ်လူအတိုင်းဝိုင်းတစ်ခုအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့အဆင့်တန်းကိုချမ်းသာကြွယ်ဝမှုတွေအာနာတွေအဆင့်တန်းတွေထင်ပေါ်မှုတွေနဲ့မပိုင်းပြတ်ပဲတမာကျမ်းစာနဲ့အညီစင်ရဲသားတွေဝိုင်းပယ်ခံရသူတွေကိုအကူအညီပေးဖို့လိုတယ်ဆိုတာကိုပုံရမင်းကြီးကကျွန်တော်ကိုသတိပေးနေပါတယ
်ပုံရမင်းကြီးကလည်းတမရလိုပဲအခုလိုမိန့်ကြားခဲ့ပါတယ
် American Catholics are committed to building a society which is truly tolerant and inclusive
အမှန်တကယ်သိခံပြီးပြည့်ပြည့်စုံတဲ့လူပေါင်းတစ်ခုကိုတည်ဆောက်ဖို့တူးချင်းစီနဲ့အတိုင်းဝိုင်းတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်ဖို့မတရားမှုမှန်သမျှနဲ့ခွဲခြားဆက်ဆံမှုတွေကိုလည်းလက်မခံဖို့အမေရိကန်ကက်သလစ်ဘာသာဝင်တွေတစိုက်မမတ်ကြိုးပမ်းခဲ့ကြပါတယ်
။ရာသီဥတုဖောက်ပြန်မှုနဲ့ပတ်သက်လို့အလေးထားပြောကြားတဲ့အနေနဲ့လေထုညဉ့်ဉန်းမှုလျှော့ချဖို့တမရအိုဘားမားရဲ့ကြိုးပမ်းချက်တွေကိုအားရတဲ့အကြောင်းလဲပုံရမ်းမင်းကြီးဖရန်စစ်ကမိန့်ကြားသွားခဲ့ပါတယ်
။ It seems clear to me also that climate change is a problem
ရာသီဥတုဖောက်ပြန်မှုဟာနောင်လာမယ့်မျိုးဆက်တွေအတွက်ခြံထားရလို့မရတဲ့ပြဿနာတစ်ခုဆိုတာကတော့ရှင်းနေပါတယ
်ဒီနောက်မှာတော့သမ္မတအိုဘားမားနဲ့ပုံရမ်းမင်းကြီးဖရန်စစ်စတိုဟာသမ္မတရုံးခန်းမှာတည်တံ့တွေ့ဆုံပြီးတံမိုးထားတဲ့ကိစ္စရပ်တွေကိုလည်းနှစ်ဦးစလုံးကဆွေးနွေးခဲ့ကြတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုသွားခဲ့ပါတယ်အင်မြူရောမှာသမ္မတအိုဘားမားနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပုံရမ်းမင်းကြီးဖရန်စစ်ဟာမနေ့အစောပိုင်းကတည်းကသူ့ကိုကြိုဆိုနှုတ်ဆက်ဖို့သမောမြက်ခင်းပြင်ကြီးမှာစောင့်ဆိုင်းနေကြတဲ့လူ1000ခွဲကျော်ကိုအင်မြူရောကနေထွက်လာပြီးတော့နှုတ်ဆက်ခဲ့ပါတယ်။ပုံရမ်းမင်းကြီးကိုကြိုဆိုနှုတ်ဆက်ဖို့စောင့်ဆိုင်းနေကြသူတွေထဲမှာတဦးပါဝင်တဲ့ကိုတန်းထိုက်စုကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြခဲ့ပါတယ်
။ဒီနေ့သူ့ကိုနှုတ်ဆက်တာနဲ့ကြိုဖို့ဟာအတွက်လူတွေကိုအော်တမန် area တို့လောက်ထားပေးတယ်အဲ့ဒီနေရာအတွက်ကားလဲဝင်လို့မရဘူးသူဒါလူသွားဖို့အတွက်လမ်းပဲလောက်ထားပေးတယ်ပြီးရရှင်တကယ်ပရိတ်ဖြတ်တဲ့နေရာဂျိုမဲ့နေရာအတွက်သူတို့တွေကလုံးဝ gate ခုနှစ်ခုစုစုပေါင်းချထားတယ်အဲ့ဒီ gate ကနေမှတစ်ဆင့်လူတွေအဲ့ထဲကိုဝင်ရတယ်ဂျိုမဲ့နေရာကိုပေါ့နော်ဂျိုမဲ့နေရာဝင်ပြီးတော့မှအထဲမှဟိုသူတို့နေရာယူရတာပေါ့ gate ကိုမနေ့၄နာရီတုန်းကစပွင့်ထားတာပေါ့လူတွေကမနေ့၄နာရီကစပြီးမိုက်ထဲဝင်ရတာပေါ့ဗိုလ်ရဟမင်းရဲ့ပရိတ်အရာတော့သူကဒီ White House ကနေထွက်တယ်ပြီးလို့ရှင်ဒီလမ်းကြောင်းအတိုင်းသူဒီမော်တက်ကနေသူဖတ်တယ်ပေါ့နော်ဖတ်ပြီးတော့မှသူတို့အဲ့ဒီတစ်ထဲကိုပြန်ဝင်လာဆိုတော့ကျွန်တော်တို့ကတော့ဒီသူ့ကိုနှုတ်ဆက်ဖို့ဟာအတွက်ရတဲ့နေရာကဟိုပတ်လန်းရဲ့လမ်းအဆုံးနားမှာပေါ့နော်ပြန်ဝင်တဲ့အပေါက်နားမှာရောက်နေတာဆိုတော့ပြန်ဝင်တဲ့နေရာကနေသူ့ကိုတွေ့လိုက်ရတာဘယ်လိုနည်းနည်းပြတွေ့ရလဲဆိုလမ်းတစ်လမ်းလုံးကိုသူကလုံခြုံရေးပြည့်ယူထားလိုက်ပြီးတော့မှလူတွေကလမ်းတစ်လမ်းလုံးအပြည့်အစုံရဲ့ဘယ်ဘက်နဲ့ညာဘက်အချမ်းနေပဲဒါသူ့ကိုနှုတ်ဆက်ခွင့်ရတယ်ပေါ့လုံခြုံရေးရကြည့်မယ်ဆိုလို့ရှိရင်တော့ဒီကတဲ့တစ်ခေါက်လာတော့ပုတ်တုံးကတော့သူ့ကိုနည်းနည်းကက်ကက်ဒါနှုတ်ဆက်ခွင့်ရတယ်ဒါပြီးခဲ့တဲ့အရင်ပုတ်ပေါ့နော်ဒီပုတ် Francis မှာတော့ဒီသူ့ကိုနှုတ်ဆက်ရတာဒါဟိုသူတို့သတ်မှတ်ထားတဲ့ area အကွာအဝေးတော်လေးရှိပါတယ်အဲ့ဒီနေရာနေပဲကျွန်တော်တို့နှုတ်ဆက်ခွင့်ရတယ်ပေါ့သူ suit down ပြရတယ်ဗာလေးကတော့သူအဲ့ထဲဝင်လာလို့ဟိုအလံလေးနဲ့ဝင်လာလို့ကလေးလေးတယောက်ကိုပဲသူ suit down ပြတာဟိုဒါတွေ့လိုက်တယ်ပေါ့အ
ဲ့ဒီနောက်ပုံရမ်းမင်းကြီးဟာစိတ်မသူဖျားရှိခိုးเจ้าမှာသာသနာပိုင်တွင်နဲ့တွေ့ဆုံပြီးသူ့ရဲ့အမေရိကန်မှာပထမဆုံးတရားပွဲကိုကျင်းပခဲ့တယ်လို့18ရာစုနှစ်ကကယ်လီဖိုးနီးယားပြည်နယ်မှာသာသနာပြုခဲ့တဲ့စပိန်သာသနာပြုတအူးကိုသူတော်စင်ဖြစ်တင်မြှောက်ပေးခဲ့ပါတယ်ဒီကနေ့ကြာတာပရိနစ်မှာတော့ ပူးတွဲလွတ်တော်နဲ့ရက်မှာမိန်ကုံပြောကြမှာဖြစ်ပြီးတောက်ကြနေကြရင်တော့နယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာလည်းမိန်ကုံပြောကြမှာဖြစ်ပါတယ်။သူ့ရဲ့6ရက်ကြာအမေရိကန်ခီးစဉ်ကိုအဆုံးမသတ်ခင်စနေတနင်္ဂနွေမှာတော့လူပေါင်း2တန်းလောက်တက်ရောက်နိုင်တယ်လို့ခန့်မှန်းထားတဲ့ဖီလာဒယ်ဖီးယားပြည်နယ်ကကဘာတဝမ်းမိသားစုများတွေ့ဆုံပွဲမှာတရားဟောပြောမှာဖြစ်ပြီးတနင်္ဂနွေနေ့ညပိုင်းမှာတော့ပုံရံမင်းကြီးဖရန်စစ်စ်ဟာအီတလီနိုင်ငံရောမမြို့ကိုပြန်လည်ထွက်ခွာမှာဖြစ်ပါတယ်ရှင်။
မနလာချမ်းပြောပြတော့တာဖြစ်ပါရခင်ဗျာပုံရဟမင်းကြီးရဲ့အမေရိကန်ခီးစဉ်အကြောင်းအပြီးမှာတော့မြန်မာပြည်အကြောင်းကိုဆက်ရအောင်ပါနိုဝင်ဘာလရွေးကောက်ပွဲနီးကပ်လာလို့ဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေစတင်ပြီးတော့အပြိုင်ဆိုင်မဲဆွယ်လှုပ်ရှားနေချိန်မှာသမ္မတဦးသိန်းစင်ကသူ့အဆိုအရလက်ထက်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေတိုးတက်ခဲ့တဲ့အကြောင်းသမ္မတရုံးရဲ့လူမှုကွန်ရက်စာမျက်နှာကနေဗီဒီယိုနဲ့ထုတ်ပြန်ထားပါတယ်ကုံဆုံးကနေဖြစ်တဲ့သမ္မတတန်းအတွင်းအခုလိုလှုပ်ဆောင်မှုအပေါ်တုံ့ပြန်ချက်တွေအမျိုးမျိုးထွက်ပေါ်လာတာကိုမှတ်အင်ဂျင်တွေကစူးစီးပြီးတော့တင်ပြထားပါတယ်ခင်ဗျာ
။မနေ့ကသမရယုံရဲ့ Facebook ကနေထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းထဲမှာတော့သမရဦးသိန်းစိန်အနေနဲ့အရင်အစိုးရတွေကပိတ်ထားတဲ့နိုင်ငံတကားကိုဖွင့်လှစ်ခဲ့ပြီးလွတ်လပ်ခွင့်တွေပေးခဲ့တယ်လို့ပြောထားပါတယ်။2010ရွေးကောက်ပွဲအပြီးသမရဖြစ်လာတဲ့ဦးသိန်းစိန်အနေနဲ့စာပေလွတ်လပ်ခွင့်၊အင်တာနက်လွတ်လပ်ခွင့်၊သတင်းမီဒီယာလွတ်လပ်ခွင့်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်စတာတွေကိုခွင့်ပြုခဲ့တယ်လို့ဆိုပါတယ်။အများစုကတော့သမရဦးသိန်းစိန်အနေနဲ့အာဏာရကာစားအချိန်မှာပြည်ပြင်ပြောင်းလဲရေးတွေအရှိန်အဟုန်နဲ့လုပ်ခဲ့တယ်ဆိုတာကိုအတိအမှတ်ပြုကြပေမဲ့လွန်ခဲ့တဲ့နှစ်နှစ်လောက်ကစပြီးအခြေအနေတွေဟာနောက်ပြန်ဆုတ်သွားခဲ့တယ်လို့သုံးသပ်နေကြတာပါ။နယူးယောက်အခြေစိုက် HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
The video says thatHe should get credit for allowing trade unions and the right to protest.
Video ထဲမှာတော့အလုပ်သမားတမက်ကလည်းဖွဲ့စည်းထူထောင်ခွင့်ရပြီးလွတ်လပ်စွာတောင်းဆိုဆန္ဒပြခွင့်နေတမရဦးသိန်းစိန်ကခွင့်ပြုခဲ့တယ်လို့ပြောထားပါတယ်။ကျွန်တော်တို့မြင်ရတာကတော့ဆန္ဒပြမှုတွေများလာလေဖမ်းဆီးထောင်ချခံရလေဖြစ်ပါတယ်။ဆန္ဒပြသူတွေကိုဖမ်းဆီးစွဲချက်တွေတင်ပြီးတော့ထောင်ဒဏ်တွေချမှတ်ခဲ့တာပါ။အဲ့ဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့အာဏာပိုင်တွေအနေနဲ့မလုတ်ကြဘူးအများပြည်သူသိအောင်တမရဦးသိန်းစိန်အနေနဲ့တရားဝင်တားမြစ်ထုတ်ဖော်ပြောဆိုတာမျိုးလည်းမရှိပါဘူး။ဒါပြင်ဒီလိုဖမ်းဆီးထောင်ချတာတွေနဲ့ပတ်သက်တဲ့မေးခွန်းတွေကိုလည်းနိုင်ငံခြားရေးဝန်ကြီးနဲ့တမရယုံကတာဝန်ရှိသူတွေကလည်းကာကွယ်ပြောဆိုခဲ့ကြပါတယ်။လွန်ခဲ့တဲ့3နှစ်လောက်ကအခြေအနေတွေကောင်းနေပေမဲ့တစ်နှစ်ကျော်လောက်ကစပြီးတော့အခြေအနေတွေပြန်ဆိုးလာခဲ့ပါတယ်။အဆိုးပဲသွားနေတဲ့အခြေအနေတွေကိုရပ်တန့်ဖို့အတွက်နိုင်ငံခေါင်းဆောင်ဖြစ်တဲ့တမရဦးသိန်းစိန်မှတာဝန်ရှိပါတယ
်။မန္တလေးမြို့ကန်တရင်တောက်ကိုစန်းယူကျော်ရဲ့အမြင်မှလည်း
သူကမြေရလောက်ထင်းပြီးရဲ့ဆိုတော့စင်နာတစ်ခုနဲ့တစ်ဖက်ပြည်ရာကိုလည်းလည်းထင်းပြီးရဲ့လို့ထင်နေပုံရတယ်ဗျ။တကယ်လဲစင်နာပြည်ရာကျွန်တော်ကျူးလို့ပါတယ်။ဒါပေမဲ့လက်ဖက်ဆိုတာဒီဒီထက်အစားကောင်းများကပိုရလေဗျ။ဟိုဥပမာဒရင်သမားတွေကိုခရင်းချွန်တွေမရရှိအောင်ပြီးတော့ဒရင်ချက်လက်တွေကိုအစိုးရတွေကအိဒီယာတွေကိုလိုအပ်တယ်လို့ပြီးနေရမယ်လေ။ဒါပေမဲ့တော့လည်းအခုလက်ရှိသမရဥပဒေနဲ့ထင်မှာတော့ခင်ဗျားကျက်လာပြောတဲ့ဒီဆက်နေချက်ကကျန်တဲ့ရောအဲ့ဒီချင်းနေကြတာရှိနေတဲ့အတွက်ဒီရလုံးတစ်ခုဖြူလျှော့ပေးတယ်ဆိုတဲ့အတုံးတော့ဟာတော့ကြီးတကယ်ကြိုးရလို့ပဲကျွန်တော်ထင်တယ
်ဗျ။မြန်မာအမျိုးသားကွန်ဂရက်ဥက္ကဋ္ဌဦးကောင်းမြင့်ထွတ်ကတော
့တိုင်းပြည်ရဲ့အပြောင်းလဲအတွက်သူကဟလာတဆွမ်းသမျှလုံးရမယ်လို့ခံယူထားပုံတော့ပေါ်ပါတယ်။အဲ့တော့သူဆွမ်းသလောက်သူနားလည်နိုင်သလောက်သူလုပ်ပေးတာပေါ့ဗျာ။ကျွန်တော်တို့တစ်ဖက်ကကြတော့ဒီလိုအခွင့်အရေးတွေကိုကျွန်တော်တို့တွေကထောင်ကြခံပြီးတိုက်ယူခဲ့တဲ့လူတွေဘက်ကနားလည်မှုကကြတော့ပုံစံတစ်မျိုးဖြစ်နိုင်ပါတယ်။အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်ထနာကအဲ့ဒီနားလည်မှုတွေကိုညှိနှိုင်းပြီးအလုပ်လုပ်သွားနိုင်ရင်တော့အကောင်းဆုံးအဖြစ်ထွက်လာမှာပါ
။ရန်ကုန်မြို့ကငြိမ်းချမ်းရေးလှုပ်ရှားနေသူကိုလူမော်ကတော့ဒီမိုကရေစီရေးလှုပ်ရှားနေကြသူတွေကြောင့်သမရဦးသိန်းစိန်အနေနဲ့ပြုပြင်ပြောင်းလဲရေးတွေကိုလုပ်ခဲ့ရတယ်လို့မြင်ပါတယ်။
ဒီကတော့စစ်တပ်ကပုံကိုပေါ့နော်စစ်တပ်ကပုံကိုဆိုတော့ဒီလိုအတွေ့အကြုံမျိုးတွေကိုပေးတဲ့နေရာမှာတော့သူပွင့်လင်းလာတယ်လို့သူ့ဘက်ကခံစားရခံစားချက်ပေါ့နော်ဒါကျွန်တော်တို့ဘက်ကပြန်ကြည့်မယ်ဆိုရင်တော့ဒီလိုအခြေအနေဖြစ်ဖို့အတွက်ဒီမိုကရေစီအင်အားစုတွေနှစ်နှစ်နဲ့ချီအများကြီးခံစားခဲ့ကြရတာလေကျွန်တော်တို့ဘက်ကပြန်ကြည့်မယ်ဆိုရင်လည်းဒီမိုကရေစီနိုင်ငံနိုင်ငံကိုထူထောင်တော့မယ်ဆိုရင်တော့ဒီလောက်အခွင့်အရေးတွေတော့အများကြီးပေးရမှာပေါ့အဲ့တော့ဒီလိုပေါ့ပြုပြင်ပြောင်းလဲရေးတစ်ခုလုပ်ကြတဲ့နေရာမှာငါတယောက်တည်းကောင်းလို့ဆိုတာမျိုးဟုတ်ပေါ့နော
်အလားတူ88မျိုးဆက်ចောင်းသားကောင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုဘတ်တအောင်ကတီသူတွေအနေနဲ့လက်ရှိဖိနှိပ်မှုအကန့်အသတ်တွေရင်ဆိုင်နေရဆဲပဲလို့လည်းပြောပါတယ
်ဟိုပြည်သူတွေကိုကျွန်တော်တို့ချင်းချုပ်ပြီးတော့ခြားတော့အတိုက်ခံတွေကိုပဲဒီလိုပဲပေါ့နော်တန်တိုင်းကြီးရဲ့ပြည်ပြောင်းလဲကိုလိုချင်တဲ့ဒီနိုင်ငံသမားတွေပညာရှင်တွေသတင်းစာနယ်စင်းသမားတွေပေါ့ဗျာအလုံးအကုန်လုံးသူကအကန့်အသတ်တွေနဲ့ပဲသူတို့တွေရဲ့ဒီလက်အောက်ကပဲသူကအကန့်အသတ်နဲ့ပေးပြီးတော့လွတ်လပ်ခွင့်ပေးသလိုပေးတဲ့အောင်လုပ်ထားတဲ့နေ့စနစ်ပါပဲဗျာ
ဒီတော့တွင်မှာပဲအတိုက်ခံပါတီကြီးဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးကြီးဟောပြောပွဲတွေမှာတော့ NLD အနေနဲ့ရွေးကောက်ပွဲအနိုင်ရရင်အာဂရိကင်းစင်နဲ့အစိုးရဖွဲ့စည်းမှဖြစ်ပြီးမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေကိုအမြန်ဆုံးဖြစ်လာအောင်နဲ့တိုင်းရင်းသားအခွင့်အရေးတွေကိုအာမခံနဲ့တည်ထောင်စုစနစ်ပေါ်ပေါက်အောင်ဆောင်ရွက်မယ်လို့ကတိပေးပြောဆိုထားပါတယ်ရှင
်။မအင်ဂျင်နိုင်ပြောပြတော်တာဖြစ်ပါရခင်ဗျာ။နောက်ဆက်လက်ပြီးတော့တင်ပြချင်တာကတော့ Washington DC မြို့မှာအခြေစိုက်တဲ့ဒီမျိုးလုံးတပ်ဖြတ်မှုမှတ်တမ်းတင်ပြလိုက် United States Holocaust Memorial Museum ကနေတည်ထောင်ထားတဲ့ Simon Scott Center for Prevention of Genocide အဖွဲ့ဟာဒီကနေ့ကမ္ဘာပေါ်မှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့အန္တရာယ်ရှိနေတဲ့နိုင်ငံတွေကိုစီရင်ပြုပြီးတော့ကြိုတင်သတိပေးတဲ့ Early Warning Project အဖြစ်တနင်္လာနေ့ကထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကိုနိုင်ဂျီးရီးယား၊ဆူဒန်၊အာဖဂန်နစ္စတန်နဲ့တောင်ဆူဒန်စတဲ့နိုင်ငံတွေရဲ့အထက်မှာထားပြီးတော့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ဖို့ဘေးရန်ကြီးအရှိဆုံးနံပါတ်1နိုင်ငံအဖြစ်နဲ့သတ်မှတ်ထားပါတယ်။အကြောင်းအရာအပြည့်စုံကိုကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အတိတ်ကဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ရတွေဖြစ်တဲ့ဒါဖာ၊ဘော့စနီးယား၊ရဝန္ဒါနဲ့ဂျူးလူမျိုးတွေလူမျိုးတုံးတပ်ဖြတ်ခံခဲ့ရတဲ့ဟိုလိုကတ်ဖြစ်ရတွေကိုလေ့လာကြည့်မယ်ဆိုရင်အစုလိုက်ပြုံလိုက်အကြမ်းဖက်တပ်ဖြတ်မှုတွေမဖြစ်ခင်မှာရှေ့ဘေးလက္ခဏာတွေကြိုတင်ဖြစ်ပေါ်ခဲ့တာတွေ့ရတာကြောင့်ခုလိုကမ္ဘာနိုင်ငံအသီးသီးမှာရှေ့ပြေးလက္ခဏာတွေဖြစ်ပေါ်နေတဲ့နိုင်ငံတွေကိုလေ့လာစောင့်ကြည့်ခြင်းအပြင်အစုလိုက်ပြုံလိုက်အကြမ်းဖက်တပ်ဖြတ်မှုတွေထပ်မဖြစ်တော့အောင်ထိရောက်တားမြစ်နိုင်မယ်လို့ Simon Scott Center ရဲ့ Director Cameron Hudson ကပြောပါတယ
်။ I think that one of the things that our project is trying to say is not where genocide is occurring now what we are trying to say
ကျွန်တော်တို့ဒီ project ကပြောဖို့စ조사နေတာဟာလူမျိုးတုံးတပ်ဖြတ်မှုတွေလက်ရှိဖြစ်နေတယ်ဆိုတဲ့သဘောမဟုတ်ပါဘူး။ဘယ်နိုင်ငံတွေမှာကြီးမားတဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်လာဖို့ဘေးရန်တွေရှိနေတယ်လဲဆိုတာကိုအသိပေးတာပါ။ဒီထက်မှမြန်မာနိုင်ငံကနံပါတ်1အဖြစ်ရှိနေပါတယ်။ရခိုင်ပြည်နယ်ကိုသွားကြည့်မယ်ဆိုရင်လူတွေဟာဒုက္ခသည်စခန်းလိုနေရာတွေမှာနေထိုင်နေရတယ်။ဥပဒေကြောင့်အရာအတိအမှမပြုတ်ခံရတဲ့အတွက်သူတို့ရဲ့လွတ်လပ်ခွင့်အခွင့်အရေးတွေရဖို့ကန့်သတ်ခံထားရပါတယ်။ဒါဒီအလုံးဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်ရတဲ့မဖြစ်လာခင်မှာတွေ့ရတတ်တဲ့ရှေ့ပြေးလက္ခဏာတွေဖြစ်ပါတယ
်မြန်မာနိုင်ငံရဲ့အနောက်ဘက်ခြမ်းရခိုင်ပြည်နယ်မှာ2012ခုနှစ်ကဂျွန်လနဲ့အောက်တိုဘာလတွေမှာမွတ်စလင်ဘာသာဝင်ရိုဟင်ဂျာတွေနဲ့ဗုဒ္ဓဘာသာတိုင်းရင်းသားတွေအကြားပြိပက္ခတွေဖြစ်ပွားခဲ့တာကြောင့်အတိုင်းဝိုင်းနှစ်ဖက်စလုံးမှာတေဆုံးသူတွေရှိခဲ့ပြီးအစိုးရကအရေးပေါ်အခြေအနေထုတ်ပြန်ကြေညာခဲ့ရပါတယ်ရခိုင်တိုင်းရင်းသားတွေဘက်မှလည်းကြေးရွာတွေဖျက်ဆီးခံမှုနဲ့ရွှေ့ပြောင်းနေထိုင်မှုတွေရှိခဲ့ပါတယ်ဒါကြောင့်ဒီပြဿနာဟာတစ်ဖက်သက်ကျူးလွန်တပ်ဖြတ်မှုမဟုတ်ပဲလူအတိုင်းဝိုင်းတစ်ခုကြားအပြန်အလှန်ဖြစ်ပွားတဲ့ပြိပခါတစ်ခုသာဖြစ်တယ်လို့ငင်းငယ်နိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်အပါအဝင်ကျွမ်းကျင်သူချို့ကသုံးသပ်ကြပါတယ်။ Mr. Cameron Hudson ရဲ့ပြောကြားချက်အရတော့မြန်မာနိုင်ငံမှာအစွန်းရောက်တန်ကားတော်တွေဟာအမုန်းတရားပါတဲ့ပြောဆိုရေးသားမှုတွေကိုကြေကြေပြန့်ပြန့်လုပ်နေကြတာဟာလေစိုးရိမ်စရာကောင်းတဲ့ရှေ့ပြေးလက္ခဏာတစ်ခုဖြစ်တယ်လို့ဆိုပါတယ
် The use of hate speech, the use of derogatory speech directed
အမုန်းတရားပါတဲ့ပြောဆိုရေးသားမှုတွေနှိမ်ချရေးသားမှုတွေကိုဩဇာရှိတဲ့ဖုန်းတော်ကြီးတွေကိုယ်တိုင်ကနိုင်ငံပိုင်မီဒီယာတွေမှာဖြန့်ချီနေတာဟာအန္တရာယ်ကြီးပါတယ်စိုးရိမ်စရာကောင်းတဲ့ရှေ့ပြေးလက္ခဏာတစ်ခုလည်းဖြစ်ပါတယ်ရိုဟင်ဂျာလူနည်းစုတွေကိုတိုက်ခိုက်တဲ့ဖြစ်စဉ်တွေမှာလည်းတိုက်ခိုက်သူတွေကိုအပြစ်ပေးမခံရပဲရှိနေပါတယ်ဒီဖြစ်ရပ်တွေအလုံးဟာဒီလူနည်းစုကိုတိုက်ခိုက်တာတို့ဖိနှိပ်တာတို့ကိုလှုပ်လို့ရတယ်လို့ယူဆတဲ့ပတ်ဝန်းကျင်တစ်ခုဖြစ်လာအောင်ဖန်တီးပေးနေတာဖြစ်ပါတယ
်လူလိုက်ပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့အလားလာရှိတဲ့နိုင်ငံတွေကိုအဆင့်တက်မှတ်ရမှာဘလို့နီးလန်းတွေကိုအသုံးပြုပြီးတတ်မှတ်တယ်ဆိုတာကိုလည်းသူကအခုလိုရှင်းပြပါတယ်
The methodology that we are using is essentially taking three different theories.
ကျွန်တော်တို့အသုံးပြုတဲ့နည်းစနစ်ကတော့အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဘာကြောင့်စတင်ဖြစ်ပေါ်ရတယ်ဆိုတာရှင်းပြထားတဲ့ theory 3ခုကိုအသုံးပြုပါတယ်။ဒီ theory တွေဟာလူမှုရေးသိပ္ပံပညာရှင်တွေနဲ့သုတေသီတွေကဖန်တီးထားတဲ့ပညာရဆိုင်ရာ theory နဲ့ကိန်းကဏ္ဍအချက်အလက်တွေကိုအခြေခံပြီးဒီလိုတပ်ဖြတ်မှုတွေဘာကြောင့်ဖြစ်လာရသလဲဆိုတာကိုရှင်းပြထားတဲ့စံနမူနာပုံစံတွေကိုသုံးပါတယ်။ကျွန်တော်တို့ကဒီ theory 3ခုစလုံးကိုပေါင်းစည်းပြီး model တစ်ခုဖန်တီးလိုက်ပါတယ်ဒီ model ကိုအခြေခံပြီးကြိုတင်ခန့်မှန်းချက်3ခုကိုဖန်တီးတွက်ချက်ပါတယ်အဲ့ဒီကြိုတင်ခန့်မှန်းချက်ရလဒ်3ခုကိုဖြန့်မြခြင်းယူပြီးတစ်ခုတည်းသောအဆင့်တစ်ခုကိုဖန်တီးလိုက်တာဖြစ်ပါတယ်ဒါဟာကိန်းဂဏန်းကိုအခြေခံပြီးကြိုတင်ခန့်မှန်းချက်ထုတ်တဲ့နည်းလမ်းဖြစ်ပြီးဒီကနေရာသီဥတုခန့်မှန်းတာလိုကိစ္စတွေအပါအဝင်နေရာအတော်များများမှာတွင်းနှင်းကျဲကျဲအသုံးပြုနေကြတဲ့နည်းစနစ်လည်းဖြစ်ပါတယ်
အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေဖြစ်ဖို့ဘေးအန္တရာယ်ရှိတဲ့နိုင်ငံတွေကိုစည်ရင်းပြုစုဖော်ထုတ်ရမှာကျွမ်းကျင်သူတွေရဲ့တုံ့တက်မှုကိုစုပေါင်းထားတဲ့ Expert Opinion Pool ဆိုတဲ့အပိုင်းလေးပါဝင်ပါတယ်။ဒီအပိုင်းမှာပါဝင်တုံ့တက်ထားတဲ့ကျွမ်းကျင်သူတွေရဲ့ဗလိုက်မှုရှိအောင်ဘယ်လိုလုပ်ထားတယ်ဆိုတာကိုသူကခုလိုရှင်းပြပါဗျာ
။ We have hundreds and hundreds of people who are
ကျွန်တော်တို့ရဲ့ကြွန့်ကျင်သူတွေရဲ့တုံ့တက်ချက်အပိုင်းမှာရာပေါင်းများစွာသောကြွန့်ကျင်သူတွေရဲ့တုံ့တက်ချက်တွေကိုထည့်သွင်းအသုံးပြုထားပါတယ်ဒီလိုအရေးအတွက်များပြားတဲ့ကြွန့်ကျင်သူတွေကိုပါဝင်စေပြီးသူတို့ရဲ့တုံ့တက်ထားတဲ့မှတ်ချက်တွေကိုဖျက်မြခြင်းယူပါတယ်ဒီလိုလှုပ်ခြင်းအပြင်ကြွန့်ကျင်သူတွေရဲ့တုံ့တက်ချက်ကိုဘယ်လိုက်မှုအနည်းဆုံးဖြစ်အောင်ကန့်တတ်ပေးပါတယ
်ဒါအပြင်မြန်မာနိုင်ငံမှာအခုလိုအစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့ဘေးအန္တရာယ်ရှိနေတာဟာလူနည်းစုဖြစ်တဲ့အစွန်းရောက်တန်ငါတော်တွေကြောင့်နဲ့မကပဲအစိုးရနဲ့လည်းတက်ဆိုင်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံအစိုးရနဲ့ဗုဒ္ဓဘာသာဝင်လူများစုကတော့ရိုဟင်ဂျာတွေကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကရောက်လာတဲ့ဘင်္ဂလီတွေဖြစ်ပဲသတ်မှတ်ထားတာဖြစ်ပါတယ်
ဒီလိုမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းဘက်ကုံစနစ်တင်းငွေရုံမြင့်တန်ကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လေနေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကို나이ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကို Asia Set 7 Joe ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ရှင်။
ပြည်အမေရိကန်တန်ရဲ့ကြာသာပတိနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီခန့်ဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ။နောက်ဆက်လက်ကြားမှာကတော့အမေရိကန်ပြည်တော်စုကိုရက်တရပတ်တစ်ပတ်ကြာအလေအပတ်ခီးဖြစ်စတင်ရောက်ရှိနေပြီဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်ကတရုတ်နိုင်ငံနဲ့အမေရိကန်နိုင်ငံတို့ကြားကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီလိုကောင်းမွန်တဲ့ဆက်ဆံရေးကြောင့်နှစ်နိုင်ငံကြားဆိုးရွားတဲ့အန္တရာယ်တွေကိုဟန်တာနိုင်လိမ့်မယ်လို့ပြောလိုက်ပါတယ် VOA သတင်းတော့ Richard Green သတင်းပေးပို့ထားတာကိုပြောပြချင်ပါတယ
်အင်္ဂါနေ့က Washington ပြည်နယ် Seattle မြို့တော်မှာစီးပွားရေးခေါင်းဆောင်တွေနဲ့မူဝါဒပိုင်းဆိုင်ရာမိန့်ခွန်းပြောကြားချိန်မှာသမ္မတရှီကျင်းပင်ကအဲ့ဒီလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်သမ္မတရှီကျင်းပင်ဟာ Washington DC သမ္မတအင်ပီရိုကိုမတွားခင်ခီးတစ်ချောင်းအနေနဲ့ Seattle မြို့တော်ကိုရောက်ရှိပြီးတော့စီးပွားရေးသမားတွေနဲ့တွေ့ဆုံရင်အခုလိုပြောဆိုလိုက်တာပါ
同美国一道构建新型大国关系实现双方
不丢နိုင်ငံအစိုးရဟာနှစ်နိုင်ငံဆက်ဆံရေးမှာအငင်းပွားစရာမရှိဘဲအပြန်အလှန်လေးစားမှုနဲ့နှစ်နိုင်ငံကြားဘယ်သူဘယ်ဘာမှအရှုံးမရှိတဲ့ပူးပေါင်းဆောင်ရွက်ရေးကိုဦးထိပ်ထားပါတယ်ကျွန်တို့တို့ဟာတစ်ဖက်နဲ့တစ်ဖက်လေးနဲ့တဲ့ဗျူဟာမြောက်ဖွံ့ဖြိုးရေးအတွက်အပြန်အလှန်နားလည်နိုင်ပါတယ်နားလည်မှုလွဲမှားတာတွေကိုအတွက်ချက်မှားယွင်းမှုတွေကိုမဖြစ်ပေါ်စေအောင်ပုံမယုံကြည်မှုနဲ့တန်တရားတွေလျော့ပါစေဖို့ကိုလည်းမျော်လင့်ပါတယ်ဆိုပြီးတော့ Mandarin ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်တရုတ်နိုင်ငံခေါင်းဆောင်ဟာတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကြားမကြေမလည်ဖြစ်နေတဲ့ကိစ္စတွေကိုလည်းခြုံငုံပြီးတော့ပြောဆိုသွားခဲ့ပါတယ်အဲ့ဒီထဲမှာအင်တာနက်ကတဆင့်အချက်လက်တွေဖောက်ထွင်းခိုးယူမှုလည်းပါဝင်ပါတယ်သမ္မတဘဲရက်အိုဘားမားကတော့နှစ်ယောက်ချင်းတွေ့ဆုံကြတဲ့အခါမှာအဲ့ဒီအကြောင်းကိုသိတာထင်ရှားတာတွေကိုပြောပြမယ်လို့ပြောဆိုထားပါတယ
်中国是网络安全的坚定维护者中国也是黑客
တရုတ်နိုင်ငံဟာလည်းအင်တာနက်ကနေဖောက်ထွင်းခိုးယူမှုတွေခံနေရတဲ့တိုင်းပြည်ဖြစ်တယ်လို့အင်တာနက်လုံခြုံစိတ်ချရေးအတွက်ကာကွယ်နေရတဲ့တိုင်းပြည်လည်းဖြစ်ပါတယ်။တရုတ်အစိုးရဟာကူးတန်းရောင်းဝယ်မှုဆိုင်ရာမတမာမှုတွေမှာပါဝင်ပတ်သက်တာမျိုးမလုပ်တယ်လို့အားပေးအားမြောက်ပြုလုပ်တာမျိုးလည်းမရှိပါဘူး။အင်တာနက်ကတဆင့်အစိုးရရဲ့ website တွေကူးတန်းရောင်းဝယ်မှုဆိုင်ရာအချက်လက်တွေကိုဖောက်ထွင်းခိုးယူတာဟာယာစွေးမှုဖြစ်ပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။တရုတ်နိုင်ငံဟာတိုင်းပြည်ရဲ့ထုတ်ကုန်တင်ပို့မှုအားကောင်းစေရေးအတွက်တိုင်းပြည်ရဲ့ငွေကြေးတန်ဖိုးကိုလျှော့ချပေးမှာမဟုတ်ဘူးလို့လည်းသမ္မတရှီကပြောပါတယ်။ဒါဟာအမေရိကန်တာဝန်ရှိသူတွေစိုးရိမ်နေကြတဲ့အချက်တွေကတစ်ခုဖြစ်ပြီးတော့များမကြာခင်ကတရုတ်နိုင်ငံသုံးရွမ်ငွေတန်ဖိုးလျှော့ချလိုက်တာကြောင့်စိုးရိမ်မှုတွေပိုးပြီးတော့တိုးလာခဲ့ရပါတယ်။တရုတ်ကောင်ဆောင်ရဲ့နိုင်ငံတော်အဆင့်လက်ပတ်မှုခီးစဉ်တွင်တောက်ကြနေ Washington DC သမ္မတအင်ပီရိုမှာသမ္မတအိုဘားမားနဲ့တွေ့ဆုံကြတဲ့အခါစီးပွားရေးနဲ့အင်တာနက်ထောက်လှမ်းရေးကိစ္စတွေကိုစိတ်အားထက်သန်စွာပြောဆိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ30 40 48တို့အပြင်လိုင်းဒိုမီတာ50လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ယူအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာရင်းနဲ့အတူ
လူတယောက်မှာဟိုတယောက်နဲ့တယောက်ဒီကျမတို့ဒီဟိုပုံစံမတူစဉ်းစားပုံစဉ်းစားနေတယ်မတူပေါ့နော်ဒါပေမဲ့အဲ့ပုံမှာကျမတို့
ဗတ်စင်ထုတ်လင်းပေးနေတဲ့သူယုံကြည်ရာအစီအစဉ်မှာအပြည့်စုံကိုကြားကြဖို့ရှိပါတယ်ခင်ဗျာအဲ့ဒါအပြင်မြမအရေးတုံးသက်ချက်ကိုလည်းပြန်လည်ပြီးတော့ထုတ်လင်းပေးမှာပါအခုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုတင်ဆက်ပေးမှာပါဦးကျော်စန္တာကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
လမ်းမရွေးကောက်ပွဲဟာမြန်မာနိုင်ငံကိုအပြောင်းလဲဖြစ်စေမယ်လို့ကြွညင်သူတွေခံမှန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ The New India Express မှာ EM ဈေးသားထားတာကိုဥစွာတင်ပြလိုပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းစီဥတည်စေလိမ့်မယ်လို့အိန္ဒိယင်းလဲဖြစ်သမိုင်းကြောင်းအဖြစ်လဲခက်ဆင်ဆင်ရှိတဲ့အိန္ဒိယနိုင်ငံကစံတမန်ရေးကြွညင်သူတွေမျှော်လင့်နေကြပါတယ်။ India Myanmar Relations Changing Contours အိန္ဒိယမြန်မာဆက်ဆံရေးပြောင်းလဲလာသောအခြေအနေများဆိုတဲ့စာအုပ်စတင်ရောင်းချတဲ့နေ့မှာမြန်မာနိုင်ငံဆိုင်ရာအိန္ဒိယစံတမန်ဟောင်းတွေမြန်မာအရေးကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေသုံးသပ်ပြောကြားချက်တွေကိုတင်ပြထားတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဒုတိယသမ္မတဟောင်းဖြစ်တဲ့ Hamid Ansari ကမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းရှောက်လှမ်းမှုအစဉ်အသင်းဖြစ်နေချိန်မှာအိန္ဒိယနိုင်ငံဟာမတူကွဲပြားမှုနဲ့ဒီမိုကရေစီဆိုတာဘယ်လိုဆိုတာကိုပြသဖို့အတွက်အစဉ်အသင်းနမူနာအဖြစ်ရည်တည်နေပါတယ်လို့ပြောကြားလိုက်ပါတယ်။အိန္ဒိယအနေနဲ့လည်းမြန်မာနိုင်ငံတွင်နိုင်ငံရေးလူမှုရေးစီးပွားရေးဖြစ်ထွန်းမှုတွေကိုပုံမှန်နားလည်သဘောပေါက်အောင်အထုဖို့လိုအပ်တယ်လို့တိုက်တွန်းပါတယ်။အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံစိုက်ပျိုးရေးထွက်ကုန်တွေအတွက်အဓိကဈေးကွက်ကြီးဖြစ်လာနိုင်တယ်လို့ဤပညာနဲ့ဆက်မှုပိုင်းဆိုင်ရာကြွမ်းကျင်မှုမိခိုးအားထားစရာဖြစ်လာနိုင်တယ်လို့လည်းပဲအကြံပြုသွားပါတယ်။နိုင်ငံအကြားလုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မယ့်အနေအထားမှလည်းရှိနေတယ်လို့သူကဆိုပါတယ်။နောက်စာအုပ်ရေးသားသူမြန်မာနိုင်ငံဆိုင်ရာတန်တမန်တူလဲဖြစ်ခဲ့တဲ့ဘတ်တီယာကတော့မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံဂျာယေဝါရမှာပူပြီးအရေးပါလာတယ်။အာဆီယံရဲ့ရှေ့ဆောင်အဖွဲ့ဝင်တူဖြစ်တဲ့အတွက်မြန်မာနိုင်ငံဟာတောင်အာရှဒေသရဲ့အစ်တောင်အာရှနဲ့တရုတ်တို့ကိုဆက်သွယ်ရေးပေါင်းကူးတရားဖြစ်လာနိုင်တယ်လို့လည်းပဲဆိုထားပါတယ်။နောက်မြန်မာနိုင်ငံဆိုင်ရာတန်တမန်ဟောင်းတူကတော့မြန်မာနိုင်ငံမှာ2010ရွေးကောက်ပွဲနဲ့ဒေါန်ဆန်းစုကြည်အနောက်ဘက်ကလွတ်မြောက်လာခြင်းဟာဒီမိုကရေစီဘက်ကိုတဝက်လှည့်သွားကြတာဖြစ်ပြီးအခုလာမယ့်ရွေးကောက်ပွဲဟာဒီမိုကရေစီဘက်ကိုအပြည့်အဝလှည့်ပြောင်းမှုတရဖြစ်လိမ့်မယ်လို့ခန့်မှန်းထားကြောင်းရေးသားထားပါခင်ဗျာပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေစင်ခေါ်မှုများနဲ့ရင်ဆိုင်နေရဆဲဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum မှာဖော်ပြထားတဲ့သုံးသပ်ချက်ကိုလည်းထုတ်ထုတ်တင်ပြလိုပါတယ်ဆိုရှယ်လစ်နဲ့စစ်အစိုးရ250အုပ်စုလို့ကမ္ဘာအစိုးရဆုံးနိုင်ငံဖြစ်ခဲ့ရတယ်ဆိုတာအရင်စီအုပ်စုအစိုးရကငင်းဆန်ခဲ့ပေမဲ့လက်ရှိအစိုးရကလက်ခံပြီးတာဝန်ပြုပြင်ဖို့စောကြကြတဲ့စီးပွားရေးမူဝါဒကိုဦးစားပေးချမှတ်ခဲ့ပါတယ်။အပြည်ပြည်ဆိုင်ရာယင်းနှိမ့်နှံမှုတွေပြည်ပယင်းနှိမ့်နှံမှုတွေဝင်လာအောင်ဦးသိန်းစိန်အစိုးရကတရားဥပဒေတွေကိုစောတလျင်ပြုပြင်ပြောင်းလဲဆောင်ရွက်ပါတယ်။မြန်မာနိုင်ငံမှာ FDI ခေါ်ပြည်ပတရားယင်းနှိမ့်နှံမှုတွေဟာရေအားလျှက်စစ်သဘာဝဓာတ်ငွေစတုတွင်တွင်းထွက်ဆတဲ့တရံဇာတကန္တရီမှာအဓိကအဖြစ်အယုံဆက်ကြတာဖြစ်ပါတယ်။သုရေသနအဖွဲ့တစ်ခုရဲ့လေ့လာချက်အရ2013ခုနှစ်ကမြန်မာနိုင်ငံဟာတရံဇာတစီမံခန့်ခွဲမှုဆိုင်ရာစီးရင်မှာ58နိုင်ငံအနက်အောက်ဆုံးငါဖြစ်နေပါတယ်။သဘာဝပတ်ဝန်းကျင်နဲ့ကြွယ်ဝတဲ့ဇီဝမျိုးစိတ်တွေကိုအလုံလောက်ကောက်ကွယ်ပေးနိုင်ခြင်းမရှိသေးပါဘူး။တရံဇာတထုတ်ယူတဲ့လုပ်ငန်းတွေဟာတိုင်းပြည်တည်ငြိမ်ရေးအတွက်လည်းအထူးအရေးကြီးပါတယ်။ဒီတရံဇတာကရရှိတဲ့အမျက်အစွန်းတွေကိုဗဟုအစိုးရနဲ့ဒေသန္တရအစိုးရတွေအကြားခွဲဝေရေးကိစ္စဟာဖွဲ့စည်းပုံဆိုင်ရာအဓိကစင်ခေါ်မှုတရားဖြစ်တယ်စသဖြင့်သုံးသပ်ရေးသားထားပါခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
feeling blue
ကိုတင်ပြပေးမှဖြစ်ပါတယ်စာလုံးပေါင်းက f feeling feeling ကခံစားနေရတာ blue blue ကပြာရောင်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အထေးပဲကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစ်စင်းနေနဲ့ပင်နယ်ခီးထွက်နေတုန်းတင်မောကက်တင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ထာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေးဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ EDM ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
ကျွန်တော်အင်းကခွေးလေမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ် George Rupi ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကို idiom အသုံးအရဘယ်လိုပြောမလဲ
Feeling blue
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
English at ngaza pu cha che ku na sin ka ya da phit par de khanya aku ro tadin tong nat che ku cha cha ya ba do me myama nai ngam ma tai yin da pyatana pi le yu twe tai yin da data ri ga tian sa ta san ya win ngwe ti chu ku pyan le khwe wi pi de a pyin pi ne win ji chuk ku le pi ne lu lu san na ne ni ywe che se tin ne so pi lo american bi taw su george washington tek ka tu ga pa mokha christina fain ga pyo so lai par de indonesia india thai sa de data rwe nai ngam ni ne shin tho pi lo myama nai ngam ye တန်းသားရေးအုပ်ချုပ်ရေးအခြေအနေစတာတွေကိုပမောက်ခဒေါက်တာဖင်ကတုံ့တက်ထားပါတယ်မြမရွေးကောက်ပွဲအကျိုးအထူးစီစဉ်ဖြစ်နေဒေါက်တာဖင်နဲ့ဦးကျော်စံသားဆွေးနွေးထားတာကိုနားဆင်ကြပါခင်ဗျာ
Thank you very much for our time Christina
Thanks so much it's a pleasure to be here
ကဲ Christina ဒီပိုင်းမှာတော့ကျွန်တော်ကတန်းသားလူမျိုးစုပြဿနာကိုအဓိကထားပြီးမေ့ချင်ပါတယ်တိုင်းသားတွေနဲ့မြန်မာနိုင်ငံမှာအခုညီညာရေးဆိုတာအဝေးကြီးလိုပါသေးတယ်အပြစ်ခတ်ရဆဲရေးလည်းမစီကြသေးပါဘူးဆိုတော့ဒီတိုင်းသားပြဿနာမပြေလည်ရင်မြန်မာနိုင်ငံမှာအခုကျင်းပလာမယ့်အထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတနိုင်တဲ့အခြေအနေကိုဘယ်လောက်ထိထိခိုက်မှုရှိနိုင်လဲထင်ပါသလားခင်ဗျာ
Well, you know, the ethnic problem predates the military rule.
ဒီတိုင်းသားပြဿနာကစစ်အုပ်ချုပ်ရေးတွေမတိုင်ခင်လွတ်လပ်ရေးရတဲ့အချိန်တည်းကစပြီးတော့ရှိလာခဲ့တာပါနှစ်ပေါင်း60ကျော်ရှိလာခဲ့တဲ့ပြည်ပခါဖြစ်ပါတယ်။ဒီပြဿနာပြည်လေးဟာတိုင်းပြည်အတွက်သိက္ခာအရေးကြီးပါတယ်။တိုင်းသားဒေသတွေတာမကတနိုင်ငံလုံးငြိမ်းချမ်းရေးတာယာဝတ်ပြောရေးအတွက်အရေးကြီးတာပါ။တိုင်းသားပါတီတွေအနေနဲ့သူတို့ဒေသတွေမှာကြမ်းခံဖွံ့ဖြိုးရေးပါတီတို့ NLD တို့လာပြီးတော့ရှင်းပြိုင်မှာမလိုလားကြပါဘူး။ဒါဟာသူတို့နယ်မြေသူတို့ပါတီတွေပဲပြိုင်မယ်ဆိုတဲ့သဘောထားရှိကြပါတယ်။ဒါပေမဲ့ကြက်ခံဖွံ့ဖြိုး NLD တာဆညာနဲ့တခြားပြည်လုံးကျပါတီတွေကတော့အဲ့လိုမျိုးမယူဆကြပါဘူး။သူတို့ပါတီတွေဟာတပြည်လုံးနဲ့ဆိုင်နေ။ဒါကြောင့်မလို့တိုင်းသားဒေသတွေမှာလည်းပြိုင်မယ်လို့ဆိုပါတယ်။ဆိုတော့ဒီမဲဆန္ဒရှင်တွေကဘယ်လိုယူဆကြမလဲဆိုတာသိပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်။တိုင်းသားပါတီတွေကိုပဲမဲပေးကြမှာလား။1990တုန်းကလို့တချို့ကပြည်လုံးကျပါတီတွေကိုပေးကြလေမလား။ပြည်လုံးချင်းပါတီတွေကိုမဲပေးခြင်းအပြင်ဒီပါတီကြီးတွေကတိုင်းသားရေးရာတွေကိုပို့ပြီးတော့ထည့်သွင်းချမှတ်တာကပို့ပြီးတော့ထိရောက်မှုရှိမလားဆိုတာလည်းကြည့်ရမှာပ
ါဒီညမှာတိုင်းသားတွေသားတွေမှာတိုင်းသားပါတီတွေကြီးပဲစိတ်အင်အားကြီးလာတယ်အင်အားကောင်းလာတယ်ဆိုတဲ့ကိစ္စအဲ့လိုဖြစ်လာခြင်းဟာမြန်မာနိုင်ငံတပြည်လုံးဒီမိုကရေစီအပြည့်အဝဖော်ဆောင်နိုင်ရေးအတွက်အလားအလာကောင်းပါရဲ့လားခင်ဗျာ
Well, in the 2010 elections, of course, as we know, there were a lot of problems.
ဒီ2010ရွေးကောက်ပွဲတုန်းကပြဿနာတွေအများကြီးရှိခဲ့ပါတယ်။မဲတွေကိုကပြောင်းကပြန်လုပ်တဲ့ကိစ္စရှိခဲ့ပါတယ်။ဆိုတော့ဒီလူလူရဲ့သဘောထားအမှန်ကိုကျွန်မတို့မသိခဲ့ရပါဘူး။အဲတုန်းက NLD လည်းရွေးကောက်ပွဲမဝင်ခဲ့ဘူး။တိုင်းသားဒေသတွေမှာလည်း NLD မဲဆွဲတာမရှိခဲ့ပါဘူး။အခုလာမဲ့ရွေးကောက်ပွဲမှာတော့အရင်နဲ့မတူတဲ့ရလဒ်တွေကိုတွေ့ကြရမှာပါ။လွတ်တော်မှာအထူးသဖြင့်အထက်လွတ်တော်နဲ့ပြည်내လွတ်တော်တွေမှာတိုင်းသားအမတ်တွေပို့ပြီးတော့ပါဝင်လာတာတွေ့ရမယ်ထင်ပါတယ်။ဒါမဲ့လည်းပြဿနာကတိုင်းသားနယ်တနယ်ထဲမှာသူတို့ပါတီတစ်ခုမှကရှိနေခြင်းပါပဲ။အထူးသဖြင့်1990ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့ပြီးတော့2010မှာသတိမောက်ခဲ့တဲ့ပါတီနဲ့2010ရွေးကောက်ပွဲအတွက်ဖွဲ့စည်းပြီးတော့အမတ်နေရာတွေရရှိခဲ့တဲ့ပါတီဆိုပြီးတော့တစ်ခုစီကွဲနေကြတာပါ။ရခိုင်ပြည်နယ်တစ်ခုတည်းမှာဒါအဲ့လိုမျိုးပါတီတပေါင်းနဲ့ပြန်ပြီးဖြစ်သွားတာရှိပါတယ် တခြားပြည်နယ်တွေမှာပြန်ပြီးတော့မပေါင်းနိုင်ကြပါဘူးမဲဆန္ဒနယ်တစ်ခုထဲမှာအပြိုင်ဆိုင်ဖြစ်နေကြပါတယ
်ဆိုတော့အဲ့လိုတိုင်းရင်းသားပါတီတွေဟာသူတို့မဲဆန္ဒနယ်အတွင်းမှာအပြိုင်ဆိုင်ဖြစ်နေကြတယ်ဆိုတော့ဒီအချက်ဟာပြည်လုံးကျွတ်ပါတီကြီးတွေအတွက်အလားအလာကောင်းတယ်ဆိုတော့သဘောလိုယူဆနိုင်မလား
Yeah, we don't really know, but of course it creates a situation.
တိကျတော့မပြောနိုင်ဘူးရှင်။တိုင်းသားမဲတွေကွဲသွားနိုင်တဲ့အနေထားတော့ဟုတ်ပါရဲ့။ဒါကြောင့်မလို့ကြမ်းခံဖွံ့ဖြိုးရေးပါတီဒါမှမဟုတ် NLD အတွက်အလားအလာကောင်းနိုင်ပါရဲ့။တပါတီတည်းရှိတာဆိုရင်တော့အဲ့ဒီပါတီကပဲအနိုင်ရမှာပါ
။ဆိုရင်ဘယ်လိုပုံစံမျိုးပဲဖြစ်ဖြစ်ပေါ့လေ။ပြည်လုံးကျွတ်ပါတီကြီးတွေကနိုင်သွားပြီးတော့သူတို့ပါတီရဲ့မူဝါဒတွေလုပ်ငန်းစဉ်တွေမှာတိုင်းသားရေးကိုပုံပြီးဖြစ်တင်လာတာပဲဖြစ်ဖြစ်တိုင်းသားပါတီတွေပဲအင်အားကောင်းကောင်းနဲ့နိုင်ဘယ်လိုပဲဖြစ်တိုင်းပြည်လုံးကိုထွန်းချုံကြည့်မယ်ဆိုရင်လွှတ်တော်မှာတိုင်းရင်းသားပါတီတွေတိုင်းရင်းသားတွေရဲ့အင်အားကဘလို့ရှိလာနိုင်ပါလဲပူကောင်းလာနိုင်သလားဒီမဟုတ်
I think it's likely that
အဲ့လိုဖြစ်လာနိုင်တယ်လို့ကျွန်မထင်ပါတယ်ဒီရွေးကောက်ပွဲရလဒ်ကိုတော့စောင့်ကြည့်ရအောင်ပါပေါ့လေဒါမဲ့လည်းနောက်တက်လာမယ့်အစိုးရအပေါ်မှာတိုင်းရင်းသားပြည်ပခပြည်လေရေးဖိအားတွေအများပြားကြားရောက်လာနိုင်ပါတယ်ဦးသိန်းစိန်အစိုးရက9နှစ်လုံးလုံးဒီပြဿနာပြည်လေရေးအတွက်အပြင်းထန်စ조사ခဲ့ပေမဲ့မပြေလည်သေးပါဘူးဒါကြောင့်မလို့နောက်တက်လာမယ့်အစိုးရလက်ထက်မှာဖိအားတွေပို့ပြီးတော့ပြင်းထန်လာပါလိမ့်မယ်အပြည့်အခက်ရဲစဲရေးလောက်တာမကပြဿနာပြည်လေရေးငြိမ်းချမ်းရေးအတွက်ပါလှုပ်ဆောင်ဖို့လိုအပ်လာပါလိမ့်မယ်တိုင်းသားပါတီတွေရွေးကောက်ပွဲမှာအခြေအနေတိတ်မကောင်းလှရင်တောင်မှဒီအတွက်နိုင်ငံတကာဖိအားတွေပြည်ရင်းဖိအားတွေလာပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီပြဿနာကတနိုင်ငံလုံးစီးပွားဖွံ့ဖြိုးရေးအတွက်အထူးပဲထိခိုက်နေနိုင်စေလို့ပါ
တိုင်းရင်းသားပြည်နာပြည်လေဖို့အတွက်ဆိုရင်နိုင်ငံရေးအရာတိုင်းရင်းသားဒေသတွေကိုလုပိုင်ခွင့်ပုံမှုပေးအပ်ဖို့နဲ့တိုင်းရင်းသားဒေသကထွက်တဲ့ဇယံဇတဘဝရတဲ့အခွန်ငွေကိုပြန်လဲခွဲဝေပေးဒီကိစ္စနှစ်ခုမှာဘယ်အချက်ကပိုပြီးအရေးကြီးတယ်လို့ထင်ပါလဲဘယ်ဟောအရင်တိုင်တွယ်သင့်တယ်လဲ
I think that these two things really go together
ဒီနှစ်ချက်ကအတူရှင်တွဲနေတယ်လို့ထင်ပါတယ်ဥပမာဆိုရင်တိုင်းသားတွေအနေနဲ့သူတို့ဒေသတယံဇာတာတွေကရရှိတဲ့ဗန္နာငွေတချို့တဝက်ကိုရရှိကြရဲဆိုပါစို့ဒါမဲ့လည်းအခုလက်ရှိအခြေအနေမှာလို့ပြည်내ဝင်ကြီးချုပ်ကဘ ਹੁ ကနေပြီးတော့ခတ်အပ်တဲ့ဝင်ကြီးချုပ်ဖြစ်နေရင်ပြဿနာကပြည်လဲမှာမဟုတ်ပါဘူးအခုလက်ရှိမှာဆိုရင်သမရအနေနဲ့ပြည်내လွှတ်တော်ကလူဖြစ်စေစစ်တပ်ကလူကိုဖြစ်စေဘယ်သူ့ကိုမဆိုတိုင်းသားဒေသတွေမှာဝင်ကြီးချုပ်ခန့်ထားနိုင်ပါတယ်ကရင်ပြည်နယ်ရခိုင်ပြည်နယ်တို့မှာစစ်ဗိုလ်တွေကိုခန့်အပ်ခဲ့ပါတယ်။ဒေသခံတိုင်းရင်းသားတွေအများစုသောတိုင်းရင်းသားတွေကဒီဝင်ကြီးချုပ်ဟာသူတို့အကျိုးစီးပွားကိုကိုစားမပြုနိုင်ဘူးလို့ယူဆစရာဖြစ်နေပါတယ်။ရရှိတဲ့အခွန်ငွေတချို့ကိုကင်တွယ်ခွင့်ရှိသည့်တိုင်အောင်မှဒီတိုင်းရင်းသားတွေရဲ့ဆန္ဒနဲ့အညီသုံးစွဲပါမလားဆိုတာမျိုးရှိနေပါတယ်
။ဒီညမှာတိုင်းရင်းသားလွှတ်တော်တွေရှိနေရသားနဲ့သူတို့ဒေသကဝင်ကြီးချုပ်ကိုသူတို့ကိုယ်တိုင်သူတို့လွှတ်တော်အမတ်တွေကိုယ်တိုင်ရွေးချယ်ခွင့်မပေးတာဘာသဘောလဲဘ ਹੁ အစွာတာကိုဘာကြောင့်ထင်ကြုံထားရလို့ထင်ပါသလဲ
Well I think there's such a long history in Burma
ဘာပြေမှာကဒီတင်းမာမှုတွေရှိပြီးတော့ပြိုကွဲသွားမလားဆိုရဲစိုးရင်စိတ်ကကာလတာရှည်ဖြစ်လာတဲ့ကိစ္စပါအထူးသဖြင့်စစ်တပ်မှာဒီစိုးရင်မှုတွေရှိနေပါတယ
်ဒါပေမဲ့ဒါကအခြေမြင့်မရှိတဲ့စိုးရင်မှုပေါ့
Well, I think it is an unrealistic fear that you know
the achievement မရှိတဲ့စိုးရင်စိတ်ပါပြည်내ဝင်ကြီးချုပ်ကိုသူတို့ရွေးကောက်တင်မြှောက်ယူနေဒီပြည်내ဟာလွတ်လပ်တဲ့နိုင်ငံဖြစ်မသွားနိုင်ပါဘူးဒီနေ့ခေတ်မှာဒီလိုစိုးရင်မှုဟာအခြေအမြစ်မရှိတော့ပါဘူးတချိန်တည်းမှာပဲတိုင်းသားပြည်내တွေနဲ့တိုင်းသားဒေသအစိုးရတွေဟာလူမျိုးစုဗမာတွေနဲ့ဘ ਹੁ အစိုးရထက်အစ်စ်နိုင်တယ်ဆိုတာမျိုးမလုပ်ဖို့လည်းအရေးကြီးပါတယ်ပူရဲလှုပ်ဆောင်နေသူအချင်းချင်းဆိုတဲ့သဘောမျိုးဖြစ်တတ်ပါတယ်
။ဟုတ်ကဲ့အထူးသဖြင့်အစူအစစ်တပ်ဟာတိုင်းသားဒေသတွေကိုသူတို့တိုက်ခိုက်ဖိမ့်ပိုက်ထားတဲ့နိုင်ငံတွေလိုသဘောထားတယ်လို့ပညာရှင်တချို့ကတော့သုံးသပ်ကြပါတယ်။ပြီးတော့ဗမာလူမျိုးတွေဗမာလူမျိုးတချို့ပေါ့လေဒါ chauvinistic လို့ခေါ်တဲ့လူမျိုးကြီးဝါဒအမြင်နဲ့တိုင်းရင်းသားတွေကိုနှိမ်ချခွဲခြားဆက်ဆံတယ်ဆိုတဲ့သဘောထားမျိုးလဲတိုင်းရင်းသားတချို့မှရှိကြပါတယ်။ပညာရှင်တယောက်အနေနဲ့ဒီကိစ္စကိုဘယ်လိုသဘောရပါလဲခင်ဗျာ။
You know, you see this in every single country where you have a majority population.
ဒီလိုအဖြစ်မျိုးကိုလူများစုလူမျိုးကြီးနဲ့လူနည်းစုတိုင်းသားတွေရှိတဲ့နိုင်ငံတိုင်းလိုလိုမှာတွေ့ရတတ်ပါတယ်။ကိစ္စတော်တော်များများမှာဒါဟာလူမျိုးကြီးတွေကရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်ထားတာမဟုတ်ပါဘူး။ငါတို့လုပ်နေတဲ့လုပ်ရက်ကဟုတ်တယ်ကောင်းတယ်ဆိုတဲ့သဘောနဲ့လုပ်နေတာပါ။ဒါမဲ့လည်းတိုင်းရင်းသားတွေပဲကြတော့ဒါဟာခွဲခြားဆက်ဆံတဲ့နှိမ်နယ်ဆိုတဲ့ခံစားချက်ဖြစ်နေပါတယ်။မ မင်းတို့အတွက်ကောင်းအောင်မယ်လုပ်နေတာငါတို့အတွက်မကောင်းဆိုတဲ့သဘောပါဒါကြောင့်မလို့ဒီကိစ္စမျိုးတွေဟာလူမျိုးကြီးလူများစုတိုင်းသတိပြုရမယ်ကိစ္စပ
ါဒီညမှာမြန်မာနိုင်ငံကိုအိန္ဒိယနဲ့ကျွန်တော်နှိုင်းယှဉ်ကြည့်စီခြင်းပါတယ်အိန္ဒိယနဲ့မြန်မာဟာဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးလောက်မှအတူတကွနေခဲ့ကြတယ်ဒီမိုကရေစီစနစ်ပါညာအပါအဝင်ပေါ့လေနိုင်ငံရေးအသိပညာတွေလည်းအဲ့ဒီကပဲရခဲ့ကြတယ်ဒါပေမဲ့ဒီကနေ့အိန္ဒိယကိုကြည့်လိုက်ရင်အိန္ဒိယဟာပိုပြီးတော့ငြိမ်းချမ်းစာရတဲ့ဒါဒီမိုကရေစီဆန်တယ်ထွန်းကားတယ်နောက်ပြည်ထောင်စုစနစ်လည်းပဲဒီလိုတည်ဆောက်နိုင်လို့ထင်ပါတယ်တကယ်တော့မြန်မာနိုင်ငံတက်အိန္ဒိယမှာလူမျိုးစုကွဲလွဲမှုတွေကပိုတောင်များသေးတဲ့ကိစ္စပါအဲ့ဒါဘယ်လိုကြောင့်ကွာဟနေလို့ထင်ပါလဲ
So there is a genuine federal system in India
ဟုတ်ပါတယ်ဒီအိန္ဒိယမှာရေဘူးရအဖြစ်ဖယ်ရယ်စနစ်ကိုကျင့်သုံးနေပါတယ်ဒါမဲ့လည်းအိန္ဒိယနိုင်ငံရဲ့ဘူအစိုးရကအမေရိကန်ပြည်ထောင်စုဘူအစိုးရထက်အာဏာတွေပိုယူထားပါတယ်မြန်မာနိုင်ငံနဲ့ရှင်တော့အိန္ဒိယကပြည်နယ်တွေကမြန်မာနိုင်ငံကပြည်နယ်တွေထက်အာဏာတွေအခွင့်အရေးတွေအများကြီးပိုရရှိထားတာဖြစ်ပါတယ်နောက်ပြီးတော့မြို့နယ်အဆင့်ကနေပြီးတော့ပြည်နယ်အဆင့်ထိအုပ်ချုပ်ရေးအရာရှိတွေကိုဒေသခံလူတွေကရွေးကောက်တင်မြှောက်ခွင့်ရကြပါတယ်။ပြည်နယ်အစိုးရကလည်းပြည်နယ်ရဲတပ်ဖွဲ့ကိုချုပ်ကိုင်ပါတယ်။တရားရုံးတွေကိုပြည်နယ်ကချုပ်ကိုင်တယ်။ငါးလုပ်ငန်းတွေစက်မှုလုပ်ငန်းတွေကိုလည်းပြည်နယ်အစိုးရကချုပ်ကိုင်ပါတယ်။တိုင်းဒေသပြည်နယ်ကမူလာတန်းအကြောင်းတွေမှာတက်ဆိုင်ရာဘာသာစကားကိုဟင်ဒီအင်္ဂလိပ်စာတို့နဲ့အတူသင်ရပါတယ်။
တချို့ကလည်းမြန်မာနိုင်ငံကိုအိန္ဒိယနဲ့အင်ဒိုနီးရှားနဲ့ပုံပြီးနှိုင်းယှဉ်ကြင်ကြပါတယ်။အင်ဒိုနီးရှားမှာကဖက်ဒရယ်စနစ်ကဘက်ဘုံဘနီဘယ်လောက်ထိအလုပ်ဖြစ်နေလဲဆိုတာလည်းသုံးသပ်ပြပါဦးခင်ဗျာ
။ Well I think that you know the Indonesian model actually
အင်ဒိုနီးရှားပုံစံကတော့တိုင်းဒေသပြည်နယ်တွေကိုတိတ်ပြီးတော့မဆွဲဆောင်နိုင်ပါဘူး။အင်ဒိုနီးရှားမှာနိုင်ငံရေးပါတီတွေအားလုံးကပြည်လုံးချုပ်ပါတီတွေဖြစ်ဖို့လိုအပ်ပါတယ်။ဒေတာရင်းပါတီမဖြစ်ရပါဘူး။အာချီးပြည်နယ်တစ်ခုပဲချင်းချက်ဖြစ်ပါတယ်။အာချီးနဲ့ငြင်းရည်သဘောတူညီမှုလုပ်တော့ကတိုင်းဒေသပါတီဖွဲ့ပြီးတော့ဒေတာရင်းနဲ့ပြည်နယ်ရင်းရွေးကောက်ပွဲဝင်ခွင့်ပေးရခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာလိုပါပဲ။ဒါမဲ့လည်းပြည်ထောင်စုအစ်စ်မှာတော့ဝင်ပြိုင်ခွင့်မရှိပါဘူး။အဲ့ဒီစနစ်ကတော့မြန်မာပြည်ကတိုင်းဒေသတွေလက်ခံနိုင်မဲ့စနစ်တော့မဟုတ်ပါဘူး။
ဆိုတော့မြန်မာနိုင်ငံမှာဒီတိုင်းရင်းသားပြဿနာကိုမဖြေရှင်းနိုင်ဘဲနဲ့ဒီမိုကရေစီအပြည့်အဝထွန်းကားလိမ့်မယ်လို့မျှော်လင့်နိုင်ပါလားခင်ဗျာ
well I think that it won't be a full fledged democracy
မြန်မာပြည်မှာတော့စစ်တပ်ကနိုင်ငံရေးမှာဒီလောက်ထိကြီးကြီးမားမားနေရယူနေတဲ့ရွေးဒီမိုကရေစီအပြည့်အဝမထွန်းကားနိုင်ပါဘူးဒီမိုကရေစီဆိုတာပုံစံမျိုးမျိုးနဲ့ရှိပါရင်နိုင်ငံတိုင်းမှာကိုယ်ပုံစံကိုကိုယ်ရွေးကိုယ်သမိုင်းကိုယ်အခြေအနေနဲ့လိုက်လျောညီထွေရှိမဲ့အစအုံတွေနဲ့ဖွဲ့စည်းထူထောင်ကြရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းဒီမိုကရေစီဖြစ်ထွန်းနိုင်ပါတယ်။ဒါမဲ့လည်းတည်ငြိမ်မှုငြိမ်းချမ်းမှုရရှိဖို့ကတိုင်းဒေသပြည်ထနာကိုဖြည့်ဆည်းရမှာဖြစ်ပါတယ်။စစ်တပ်ကလည်းငြိမ်းချမ်းရေးတကယ်မရသေးရင်နောက်ဆုံးမှာမဟုတ်ပါဘူး။အထူးသဖြင့်တိုင်းဒေသအစိုးရတွေတိုင်းဒေသတွေခွဲမထွက်ဘူးဆိုတာသူတို့ယုံကြည်လက်ခံမှုမရှိရင်ပြန်ဆုံးမှာမဟုတ်ပါဘူး
။ဟုတ်ကဲ့ဖာမန်လူတချို့ကပေါ့ဗျာထိုင်းနိုင်ငံဟာတချိန်တုန်းကငါတို့မြန်မာနိုင်ငံရဲ့အရှိကိုရောက်နေတယ်။အခုငါတို့မြန်မာနိုင်ငံဟာထိုင်းနိုင်ငံရဲ့အရှိကိုရောက်သွားပြီလို့ဆိုကြတယ်။အဲ့ဒါခရစ်စတီနာလက်ခံပါလားခင်ဗျာ
I think that you know
ထိုင်းနိုင်ငံကတော့ဒီအစ်စ်အစိုးရဖြစ်လိုက်ဒီမိုကရေစီပြန်လာလိုက်တဲ့တလှည့်စီဖြစ်နေပါတယ်။ဒါမဲ့လေထိုင်းနိုင်ငံမှာအမတန်အင်အားခိုင်မာတဲ့အရက်ဖက်အုပ်ချုပ်ရေးရန်နေရာရှိနေပါတယ်။သိပညာတတ်တဲ့ဝန်ထမ်းအဖွဲ့စီရှိပါတယ်။ထိုင်းနိုင်ငံမှာစစ်အစိုးရတွေတက်လာတဲ့အချိန်တိုင်းပြည်ဖွံ့ဖြိုးရေးမူဝါဒကိုအုပ်ချုပ်ရေးရန်နေရာကလွတ်လွတ်လပ်လပ်အကောင့်ထဲပေါ်နိုင်ပါတယ်။မြန်မာပြည်မှာကြတော့အုပ်ချုပ်ရေးရန်နေရာဝန်ထမ်းအဖွဲ့စီရဲ့ကိုစစ်ဘိုလ်တွေပဲအမြောက်အများဝင်ရောက်လာကြပါတယ်။ဆိုတော့ဒီဝန်ထမ်းအဖွဲ့စီဟာစစ်တပ်အကျိုးစီးပွားချဲ့ထွင်မှုဖြစ်နေပါတယ်။ဒါဟာအပေါ်ကနေပြီးတော့အောက်ခြေအဆင့်ထိဖြစ်နေတာပါပြည်သူအကျိုးတကယ်ထမ်းဆောင်တဲ့အရေးချင်းပြည့်မီတဲ့အရက်ဖက်ဝန်ထမ်းရန်နေရာဖြစ်အောင်လို့အချိန်ယူတည်ဆောက်ရပါလေဦ
းကျော်စံသားစီစဉ်တည်ဆက်တဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီပတ်မှာတော့ Fulbright ပညာသင်ဆုရရှိပြီးတော့အမေရိကန်နိုင်ငံ Florida ပြည်နယ်တက္ကသိုလ်မှာမဟာဘွဲ့တင်တန်းတက်နေတဲ့မတ်ဒင်ရှန်နန်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာပါမတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ဟိုပူပြီးယုံကြည်တဲ့အရာတစ်ခုရှိရဲ့အဲ့ဒါကဘာလဲဆိုလို့ရှိရင်ဟိုမတူကွဲပြားခြင်းအပေါ်မှာကျမတို့မြင်တဲ့အမြင်လေးတွေပေါ့နော်ဟိုမတူကွဲပြားခြင်းပေါ်မှာကျမတို့မြင်တဲ့အမြင်တွေကိုဟို
down the Luyare, so where a yap or my Jamai Yongji, the two on the Nelet, Mapina, Bulutin, Ayai, Leshi, and she lay me, but not damage my Elabalu, down the Luyare, so where, oh, since I bones, since I need the Elali, the cool, Jamadia by, oh, since I meet Ebono, Balu Yongji, less or Jamaru Patama, the Madugue Dare, so any Yama, and Yai, she ever. จะกล้าပြောရလားဆွေးနွေးရလားပို့ပြောတယ်ပေါ့เนาะဒါပေမဲ့အဲ့ပုံမှာကျမတို့ကလူတွေအနေနဲ့ကိုယ်နဲ့တူတဲ့လူတွေကိုပို့ပြီးတော့မှဟိုခင်ချင်တယ်ကိုယ်နဲ့တူတဲ့လူတွေနဲ့ပဲပို့ပြီးအုပ်စုဖွဲ့ချင်တယ်သူတို့နဲ့ပဲပို့ပြီးတော့မှဟိုကိုယ်အတွေးကိုယ်နဲ့တူတဲ့လူတွေနဲ့ပဲဟိုကျမတို့ဟိုစကားပြောရလားဆွေးနွေးရလားပို့ပြောတယ်ပေါ့เนาะဒါပေမဲ့တခုကျမတို့အိမ်နေရာမှာစဉ်းစားကြည့်ရတ အပေါ်မှာကျမတို့အနေနဲ့ဟိုဘယ်လိုပြောမလဲကိုနဲ့တူတဲ့လူတွေကိုပဲကြိုက်တယ်ကိုနဲ့တူတဲ့လူတွေကိုပဲဟိုသဘောကျတယ်ဆိုတဲ့အမြင်ကတရားမျှတမှုရှိရဲ့လားပေါ့เนาะတခါတည်းကျမစဉ်းစားကြည့်တာပေါ့ကိုရွေးချယ်လိုက်လို့ဟိုဒီလိုဖြစ်သွားတယ်ဆိုလို့ရှိရင်လည်းဒါတပိုင်းပေါ့နော်တချို့ကိုရွေးချယ်လို့လုံးဝမရတဲ့ကျမတို့ရဲ့ဒီမွေးကြရပါလာတဲ့အရာတွေရှိရဲ့အသားအရောင်ဖြစ်ဖြစ်ဟိုလူမျိုးအုပ်စုဖြစ်ဖြစ်ပေါ့နော်ဆိုတဲ့အခါကျတော့အဲ့ဒီပုံမှာကျမတို့တစ်ခါလေးကြားလို့ရှိရင်လူတွေအနေနဲ့ကိုနဲ့မတူတဲ့လူတွေကိုဟိုဟိုလက်ခံဖို့လည်းခက်တယ်ဟိုတကယ်တမ်းလက်တွေ့ဘဝမှာလည်းသူတို့နဲ့ပေါင်းပြီးအလုပ်လုပ်ဖို့ဇွနေဖို့ဆိုတာလည်းအင်မတန်ခက်တယ်ဒါပေမဲ့ကျမဒီမှာစဉ်းစားကြည့်တာကျမကိုယ်တိုင်အဲ့လိုမျိုးဖြစ်တဲ့အချိန်တွေမှာโอ้สนน่ะจม้าပြောได้อย่าปะเนาะบ่าวซินซ้าจิเลยโซดีตรุดีโลผิดตาดิกูเนี่ยไม่ตูได้อย่าดิตรุยื้อเฉยล่ะดาบ่มุรู้ရှင်แลโหกูเนี่ยไม่ตูโลပြောได้เนี่ยมากูอ่ะแลตรุเนี่ยไม่ตูนี่อูปะเนาะโซได้อาคาจ้ะรอไอ้ตอนมาจม้ารู้คว้าชะมั้ยสุรู้ရှင်เนี่ยดาโหกูอ่ะตรุคว้าชะตะโลกูแลคว้าชะขันมั้ยผิดนี่แหละปะนอกตะคู่อ่ะดีหาดีกูยื้อเฉยลงยาได้เคสไม่ห่อกูปะเนาะกูมวยกระยะดีโลผิดล่ะแหละปะဆိုတော့အဲ့အတွေးလေးကျမတို့ဟိုစဉ်းစားမယ်ဆိုလို့ရှိရင်ဒီမတူ क्वे ပြတဲ့ဟိုအမြင်ပေါ့နော်မတူ क्वे ပြချင်းကိုမြင်တဲ့အမြင်ကပူပြီးတော့များကောင်းလာမလားပေါ့နော်ဟိုအဲ့ဒါလေးကျမယုံကြည်တယ်ဆိုတော့ကျမကိုယ်တိုင်လည်းဒီအဲ့လိုမျိုးမြင်ဖို့ຢາကြိုးစားနေရယ်ပေါ့နော်တခခုဒီဒီဒီလူကတော့ဒါမှမဟုတ်လို့ရှိရင်လည်းဒီအဖွဲကတော့ဒီအုပ်စုကတော့ကျမမကြိုက်ဘူးလို့စဉ်းစားမိတာနဲ့တခါလေဒါသူတို့ရွေးချယ်လို့ဒီလိုဖြစ်လာတာလားသူတို့ဒီကုတုကံကြောင့်ဖြစ်ဖြစ်သူတို့မွေးကြရသည်လို့ဖြစ်လာတာလားဆိုတော့အတွင်းမျိုးနဲ့ကျမတို့ပြန်ပြီးစဉ်းစားကြည့်တဲ့အခါကျလို့ရှိရင်ဟိုဒီမတူကွဲပြားချင်းဆိုတဲ့အပေါ်မှာကိုယ့်ရဲ့အမြင်ကဟိုအနည်းနဲ့အများပြောင်းလဲသွားတယ်ပေါ့နော်ဆိုတော့အဲ့ဒီအရာလေးကိုကျမမျှဝေခင်ပါတယ်လို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ Fulbright ပညာသင်ဆုရရှိပြီးတော့အမေရိကန်နိုင်ငံ Florida ပြည်နယ်တက္ကသိုလ်မှာမဟာဘွဲ့သင်တန်းတက်နေတဲ့ Martin Shannon ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ရုရှားနိုင်ငံဟာဆီးရီးယားသမ္မတဘရှားအယ်အဆက်အစိုးရကိုဆီးရီးယားထောက်ပံ့ကူညီပေးတာတွေကိုတိုးချဲ့လှုံ့ဆော်နေပါတယ်လူပေါင်း2သိန်းခွဲကျော်သေဆုံးခဲ့တဲ့ဆီးရီးယားပြည်ပကအတွင်းမှာလည်းရုရှားကအဆက်အစိုးရကိုတလျှောက်လုံးထောက်ခံခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကိုစက်တင်ဘာ15ရက်နေ့ကတယ်လီဖုန်းနဲ့ခေါ်ပြီးဆီးရီးယားနိုင်ငံမှာရုရှားရဲ့စစ်ရေးရာတည်ဆောက်မှုတွေကပဋိပက္ခကိုပိုပြီးအချိန်မြင့်တက်လာနိုင်တယ်ဆိုတော့အမေရိကန်ရဲ့စိုးရင်ချက်ကိုထုတ်ဖော်ပြောကြားခဲ့ပါတယ်အဲ့လိုပဋိပက္ခတွေပိုပြီးအချိန်မြင့်လာရကနေအပြစ်မဲ့ပြည်သူတွေဒီထက်မကတည်ဆုံးတာတွေထွက်ပြေးတဲ့ဒုက္ခတွေအရေးအတွက်တိုးတာတွေနဲ့ဆီးရီးယားနိုင်ငံမှာ IS တပ်ဖွဲ့တွေကိုတံပြန်တဲ့ညမောင်းအစိုးရရဲ့စစ်စီရေးတွေနဲ့ထိတ်တိုက်တွေးနိုင်တဲ့အန္တရာယ်တွေဖြစ်လာနိုင်ပါတယ်
ရုရှားဆိုရကတော့အဆက်ဆိုရကိုစီရရသူတို့အကူအညီပေးနေတာဟာအိုက်ဇော်အဖွဲ့လိုအကြမ်းဖက်အဖွဲ့တွေကိုနိုင်နင်းဖို့အတွက်ရည်ရွယ်တယ်လို့ပြောပါတယ်အိုက်ဇော်အဖွဲ့ရဲ့ချင်းချောက်မှုပေါ်ရုရှားနဲ့အမေရိကန်တို့ရဲ့တူညီတဲ့အမြင်တစ်ခုကအကျိုးစီးပွားအရပေါင်းစည်းလာနိုင်ခြင်းရှိတယ်လို့သမ္မတဩဘားမားကစက်တင်ဘာ17ရက်နေ့ကပြောလိုက်ပါတယ်ဒါပေမဲ့သတင်းဆိုကတော့မစ္စတာအဆက်ကိုဆက်ပြီးထောက်ခံတင်တယ်လို့ရုရှားအစိုးရကဆက်ပြီးယုံကြည်နေတာပဲဖြစ်တယ်လို့သမ္မတဩဘားမားကပြောပါတယ်
It has been my view and the view of the United States government that as long as Assad is there
Assad ဟာစီးရီးယားပြည်သူတွေအတော်များများကိုဂရုမစိုက်ပဲပြစ်ပယ်ထားတဲ့အတွက်ကြောင့်စီးရီးယားမှာသူရှိနေသည့်ညဉ့်ညမ်းစွာအပြစ်ခတ်ရစဲရင်နဲ့နိုင်ငံရေးသဘောတူညီချက်ရရှိဖို့မဖြစ်နိုင်သလိုအစိုးရကလေးလူစုထားတဲ့အတွက်အစွန်းရောက်တွေဆက်ပြီးရှိနေဦးမှာလည်းဖြစ်ပါတယ်ဒါဟာကျွန်တော်ရဲ့အမြင်ဖြစ်သလိုအမေရိကန်အစိုးရရဲ့အမြင်လည်းဖြစ်ပါတယ်
ဆုံးရှုံးသွားနိုင်တဲ့ဆိုတာကိုတိတိကျကျနဲ့အရေးစွန်ပြီးလောက်ရတဲ့ဗျူဟာမျိုးကိုဆက်ပြီးလောက်သွားလို့မရနိုင်ဘူးလို့သမ္မတဩဘားမားကပြောပါတယ်။သို့တော်လည်းတကယ်လို့များရုရှားအနေနဲ့ကျွန်တော်တို့အပြင်နိုင်ငံ60ပါဝင်တဲ့ညောင်ပေါင်းတပ်ဖွဲ့နဲ့အတူတွဲပြီးလောက်ချင်တဲ့ဆန္ဒရှိတဲ့ဆိုရင်နိုင်ငံရေးသဘောတူညီချက်တရက်ရလာနိုင်ခြင်းရှိပါတယ်။အဲ့ဒီသဘောတူညီမှုရအဆက်ကိုဖယ်ရှားပြီးအဲ့ဒီနေရာမှာဘာသာရေးနဲ့မသက်ဆိုင်သူတွေအလဲလက်ဝါဒီတွေအင်အားစုတွေအားလုံးပါဝင်တဲ့ညောင်ပေါင်းအဖွဲ့ကအတူတွဲပြီးတိုင်းပြည်တွင်းမှာတည်ငြိမ်အေးချမ်းအောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်။ဒါဟာကျွန်တော်တို့ရဲ့ညီမချက်ဖြစ်တယ်လို့လည်းသမ္မတဩဘားမားကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင
်။ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အဖော်မဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေကြာသပတေးနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုနားဆင်ခြင်းမရလိုက်သူတွေအတွက်မနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1003ညာလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 1213ညာတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဗီအိုမြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကျရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကတလဲကြီးညာပေးပါလိမ့်မယ်ခင
်ဗျ။ဝေဟမင်းဂျီဖရန်စစ်ဟာလက်ရှိအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တီရှိယာနေရာမှာကက်သလစ်ဘာသာတရားပြန်ပွန်အောင်ဆက်ရှိရာစုနှစ်တုန်းကတာဝန်ထမ်းဆောင်ခဲ့တဲ့စပိန်သာသနာပြုဂျူနီပယ်ရိုဆဲရာကိုဝါရှင်တန်ဒီစီမြို့မှာရှိတဲ့ဘုရားကျောင်းမှာသူတော်စင်ပြုခဲ့ပါတယ်။ Basilica of the Immaculate Conception လို့ခေါ်တဲ့အဲ့ဒီဘုရားကျောင်းမှာပြုလုပ်တဲ့သူတော်စင်ဝတ်ပြုဆုတောင်းပွဲကိုတော့ဘုရားကျောင်းပြင်မှာကျင်းပမှာဖြစ်ပြီးပိုယဟမင်းကြီးကစပိန်ဘာသာတရားနဲ့စပိန်ဘာသာစကားနဲ့တရားဟောမှာဖြစ်ပါတယ်။ဒါဟာအမေရိကန်မျိုးပေါ်မှာပထမဆုံးအကြိမ်ဖြစ်သူတော်စင်ပြုပေးတာလည်းဖြစ်ပါတယ်။တရုတ်ကုမ္ပဏီတွေဟာဘိုးရင်ဂျက်လေယာဉ်အဆင့်300ကိုဝယ်ယူဖို့သဘောတူခဲ့တယ်လို့ဘိုးရင်ကုမ္ပဏီကထုတ်ပြန်ကြေညာခဲ့ပါတယ်။ Boeing 737လေယာဉ်အဆင့်250နဲ့ကိုရယ်ဂျက်လေယာဉ်အဆင့်50တို့ပါဝင်ပြီးလေယာဉ်တွေရဲ့တန်ဖိုးဟာဒေါ်လာ83ဘီလီယံခန့်ရှိတယ်လို့ဆိုပါတယ်။တရုတ်သမ္မတရှီဂျင်ပင်ရဲ့ဟာဝါရှင်တန် DC ပြည်ဝါရှင်တန်ပြည်နယ်ဆီယက်တဲမြို့မြောက်ဘက်မှာရှိတဲ့ Everest ဆက်ယုံရဲ့ဘိုးရင်ဝန်ထမ်း600ကိုမင်းကွန်းပြောကြားစဉ်အတွင်းမှာအခုလိုစံချိန်တင်လေယာဉ်တွေဝယ်ယူမဲ့အစီအစဉ်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂမှာကျင်းပမဲ့နေပတ်လည်အထွေထွေညီလာခံအတွက်ကမ္ဘာကောင်းဆောင်တွေတဖြည်းဖြည်းနဲ့ရောက်လာနေကြပါပြီ။ကုလသမဂ္ဂအထွေထွေညီလာခံကျင်းပတဲ့နှစ်80မြောက်အခါသမယနဲ့လည်းတိုက်ဆန်နေတဲ့ဒီအထွေထွေညီလာခံကိုနိုင်ငံပေါင်း150ကျော်ကကောင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ပိုယဟမင်းကြီးဖရန်စစ်ဟာလည်းနယူးယောက်မြို့မှာကျင်းပမဲ့အဲ့ဒီအထွေထွေညီလာခံမှာမင်းကွန်းပြောကြားဖို့ရှိပြီးတော့မြန်မာနိုင်ငံကတော့နိုင်ငံခြားရေးဝန်ကြီးအိုးနာမောင်လင်းကောင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပါတယ်။မလေးရှားအစိုးရပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေနဲ့သက်ဆိုင်တဲ့ငွေကြေးခွာခြားမှုတွေပြုလုပ်နေတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ FBI အမေရိကန်ထောင်လိုင်းရေးဌာနကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါတယ
်။ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရော့စမစ်ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။တော်တာရှင်များနဲ့တူကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်။ကျွန်တော်ဆံမိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.